Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ည9:00ခန်းနေ့10:00အထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်မှုထိချုပ်ရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုနေတဲ့ American Outlook ကဒီမိုကရက်အမတ်တွေဆက်ပြီးတော့ဆန္ဒပြဆဲရှိပါတယ်။ဥရောပသမဂ္ဂကနေပြည်ထနိုင်ငံထွက်ရေးမထွက်ရေးဒီကနေ့တမိုင်းဝင်လူထုဆန္ဒခံယူပွဲလုပ်ပြီးတော့မဲပေးနေကြပါပြီ။ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ3ရက်ကြာခီးစဉ်အစဒီကနေ့မဟာချိုင်မှာမြန်မာလူထုအများစုကိုစကားပြောဖို့အဆင်မပြေဖြစ်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
အခုညနေပိုင်းညပိုင်းသတင်းဆောင်မတွေထဲမှာတော့ဒေါက်ဆန်စုကြည်ရဲ့3ရက်ကြာမဲ့ထိုင်းအိန္ဒိချင်းထိုင်းနိုင်ငံခီးစဉ်တွေအကြောင်းရှူထောင်ဆောင်ကနေတင်ပြပေးသွားမှာဖြစ်ပြီးဒေါက်ဆန်စုကြည်ကတော့သူခီးစဉ်ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်။ဒီကျွန်တော်တို
့ဒီထိုင်းနိုင်ငံကိုလာတဲ့ဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံအကြားထဲမှာနားလည်မှုပို့ပြီးတော့ရှိဖို့ချစ်ချင်မှုပို့ပြီးတော့တိုးတက်ဖို့ဖြစ်ပါတယ်။
နှစ်နိုင်ငံအစိုးရချင်းပြည်သူချင်းချစ်ကြည်ယဉ်နီးစွာအတူရှင်တွဲနေထိုင်ရေးကိုလေးပေးပြကြားသွားတာကိုထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မစ်ယန်ဟီလီရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံကိုလည်းထုတ်လွှင့်ပေးပါမယ်။နိုင်ငံတကာသတင်းလွှာအနေနဲ့ကတော့အမေရိကန်မှာလူတွေစုလိုက်ပြုံလိုက်တက်ခံပြစ်တက်ခံရမှုတွေညှော်နှဲကြဆင်းရေးလက်နက်ကင်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေအတွက်ဒီမိုကရက်အမတ်တွေရဲ့လွှတ်တော်တွင်ထိုင်သပိတ်ဆင်နွှဲနေတဲ့အခြေအနေကိုသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းတဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးပါမယ်ရှင
်အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်ပါတီလွှတ်တော်အမတ်တွေဗိုလ်ဒူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အခြေအနေဆုံးသတ်ဖို့ရီပပလီကန်မတ်တွေဘက်ကကြိုးစားပါတယ်လွှတ်တော်စည်းဝေးတွေကိုလွတ်လပ်ရင်းနဲ့အားလိုက်ရကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဝယ်ဆုံးသတ်အောင်ကြိုးစားတာပါဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့မလျှော့သေးပါဘူးမကြသေးခင်ချိန်ပိုင်းအထိအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုစေပါတနက်ကင်ဆောင်မှုထင်းချုပ်ရေးဆိုင်ရာဥပဒေမူကြမ်းတစ်ချက်ကိုလွတ်လပ်ရေးနှင့်အားလိုက်ရကာလမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ပြရားပေးတဲ့အနေနဲ့ဒီမိုကရက်အမတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါဗိုလ်ဒူးနေကစတဲ့ဒီဆန္ဒပြတောင်းဆိုပွဲကို1960ပြည်နှစ်တွေကလူမှုအခွင့်အရေးတောင်းဆိုတဲ့လှုပ်ရှားမှုရဲ့ခေါင်းဆောင်တဦးဖြစ်သူဂျော်ဂျီယာပြည်နယ်အော်လွတ်တော်အမတ်ဂျွန်လူးဝစ်ကဦးဆောင်ပါတယ်အဲဒီကာလတွေတုန်းကအသားရောင်ခွဲခြားဆက်ဆံတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နေ့လယ်စာစားတဲ့နေရာတွေအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနေရာမရွေးဆန္ဒပြတာတွေကိုလုပ်ခဲ့ကြတာပါအခုဆန္ဒပြတောင်းဆိုပွဲရပ်သွားဖို့ Republican အမတ်တွေဘက်ကအတင်းလှုပ်တာကြောင့်လွှတ်တော်ထဲမှာရုပ်တသက်အခြေအနေဖြစ်ခဲ့ပါသေးတယ်။အဲဒီနောက်မှာ Republican အမတ်တွေကလွှတ်တော်ရန်နာပြီလို့ကြေညာပြီးဒိုက်ရိုက်ရုပ်တံထုတ်လွှင့်တာတွေကိုအဆုံးသတ်ဖြစ်ပါတယ်။ဒါပေမဲ့လည်း Democrat အမတ်တွေက mobile phone တွေသုံးပြီး Facebook လိုလူမှုဆက်သွယ်ရေး site တွေကနေကိုယ်တိုင်ဒိုက်ရိုက်ရယူထုတ်လွှင့်ကြပါတယ်။အဲဒီထုတ်လွှင့်ချက်တွေကိုလွှတ်တော်တွင်အစည်းအဝေးတွေကိုဒိုက်ရိုက်ထုတ်လွှင့်ပြသတဲ့ C-SPAN ရုပ်တံဌာနကပြန်ယူပြီးတော့ထုတ်လွှင့်ပါတယ်။ပြီးခဲ့တဲ့သတင်းဘက်က Florida ပြည်နယ် Orlando မြို့နက်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးရပြီးတဲ့နောက်တနက်ထင်းချိုရီဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်အမတ်တွေဖိအားပေးတောင်းဆိုလာကြတာပါဒီမိုကရက်တွေရဲ့အခုလုပ်ရဟာလူကြိုက်အောင်စတန့်ထွင်လုပ်တာလို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကဥပမာပါတယ
်ဥရောပသမ္မဂ EU အဖွဲ့ဝင်အဖြစ်ပြည်ထောင်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ပေးမယ်တမိုင်းဝင်လူထုဆန္ဒခံယူပွဲကိုဒီကနေ့စတင်ပါပြီလူထုစစ်တမ်းတွေအရတော့ခွဲရေးတွဲရေးနှစ်ဖက်စလုံးတို့ကရလမတိမ်မရင်ရှိနေတာပါလူမှုကြီးချဲ့ရေးကိစ္စတွေကိုအဓိကထားခဲ့ကြတဲ့နှစ်လကြာအပြင်းထန်မဲဆွဲစည်းရုံးမှုတွေအပြီးမှာတော့လာရောက်မဲပေးသူအများပြားရှိမယ်လို့ခန့်မှန်းခဲ့ကြပါတယ်။2000ပြည်နှစ်ကစလို့ရွှေပြောင်းဝင်ရောက်သူနှုန်းနှစ်ဆမြင့်တက်လာတဲ့ဗြိတိန်နိုင်ငံမှာလူမှုကြီးချဲ့ရေးကိစ္စကအတော်လေးအလွဲအမှားမခံမဲအကဲဆက်လာသလိုလူထုကြားမှာလည်းကွဲပြားမှုတွေရှိနေတာပါ။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်လက်ရည်တည်ဖို့ဦးဆောင်ပြောဆိုနေတာဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကလည်းဘဲဘက်ကိုမဲပေးရမလဲမရေမရာဖြစ်နေသေးတဲ့မဲဆန္ဒရှင်တွေကိုနောက်ဆုံးမဲဆွယ်စည်းရုံးခဲ့ပါတယ်။ဗြိတိန်နိုင်ငံဟာခိုင်မာတောင့်တင်းနဲ့ဥရောပသမဂ္ဂပြုပြင်ပြောင်းလဲရေးမှာဗြိတိန်နိုင်ငံအနေနဲ့ပိုပြီးလုံနိုင်စွမ်းရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂကနေနှုတ်ထွက်လိုက်မယ်ဆိုရင်တော့ဗြိတိန်ရဲ့စီးပွားရေးကိုအထိနှားစေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ရေးကိုစန့်ကျင်သူတို့ကပြောဆိုကြပါတယ်ရှင်။
အမေရိကန်ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအပါချီတိုက်ခတ်ရေးရဟတ်ယာဉ်တွေရဲ့ထောက်ကူမှုတွေနဲ့အတူအီရတ်တပ်ဖွဲ့တွေဟာမိုဆူးမြို့တောင်ဘက်ကအဓိကကျတဲ့ခေယာရာလေစိတ်ကိုဦးတည်ပြီးဗိုလ်ဒူးနေကဆက်လို့ထိုးစစ်ဆင်နေပါတယ်။စူပါစခန်းကြီးလို့သိကြတဲ့အဲ့ဒီလေစိတ်ဟာအဓိကလေရင်ပြေးလမ်းမကြီးနှစ်ခုရှိပြီးအရင်တုန်းကတော့တိုက်လေရင်တွေရဟတ်ယာဉ်တွေနဲ့အမေရိကန်တည်ယူပို့ဆောင်ရေးလေရင်ကြီးတွေအတက်အဆင့်လုံနိုင်တဲ့လေစိတ်ပါ။ဒ တီဂရစ်မြစ်ရဲ့အနောက်ဘက်နားလေးနဲ့တက်လာနေတဲ့အီရတ်တပ်ဖွဲ့တွေကြားထဲမှာအဲ့ဒီလေဆေးရှိပါတယ်။အခုတိုက်ပွဲဟာ2003ခုနှစ်ကဘဂရက်မြို့တော်ကိုအမေရိကန်တွေတိုက်ခိုက်ခဲ့တယ်လို့ပါပဲလို့အီရတ်တပ်မှူးတစ်ယောက်ကတယ်လီဖုန်းကနေတဆင့်စကားပြန်နဲ့ပြောပါတယ်။ကောင်းကင်မှာကဂျက်တိုက်လေယာဉ်တွေအဲ့ဒီအောက်မှာရဟတ်ယာဉ်တွေမြေပြင်ပေါ်မှာတော့ M1A1 တင့်ကားတွေရန်ထားတဲ့အီရတ်မြေပြင်တပ်ဖွဲ့တွေရှိနေတယ်လို့သူ့အမည်ကိုမပြောပါဘူးဆိုတဲ့သတ်မှတ်ချက်နဲ့အဲ့ဒီတပ်မှူးကပြောပါတယ်။အဲ့ဒီဒေသက IS အစွန်းရောက်တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကဇွန်လ1ရက်နေ့ကတည်းကစပြီးနေ့စဉ်လိုလေကြောင်းကနေတိုက်ခိုက်နေတာပါဗိုလ်တပ်ဦးနေကဆိုရင်တိုက်ခိုက်မှု၄ချိန်ကနေ IS တွေရဲ့တိုက်ခိုက်ရေးတပ်ဖွဲ့တစ်ဖွဲ့ကိုထိမှန်တယ်လို့စုဝေးတဲ့ဒေသတခုနဲ့ရေရင်ရှစ်စင်းကိုဖျက်ဆီးပစ်ခဲ့ပါတယ
်ဒီမိုကရက်တစ်ပါတီရဲ့သမရလောင်ဖြစ်လာဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton နဲ့ဒီမိုကရက်ပါတီကလွှတ်တော်မှတ်တွေ Capitol Hill American လွှတ်တော်အဆောက်အအုံမှာပါတီညီညွတ်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ Hillary Clinton ကိုမထောက်ခံကြတဲ့ပါတီတွေမှာနေရာရနေကြတဲ့ Democrat အမတ်တချို့ကတော့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာ Hillary Clinton ကိုထောက်ခံမယ်ပေးကြရေးမရေမရာဖြစ်နေကြစေမို့ဒီအချက်ကပါတီညီညွတ်ရေးအတွက်အခက်အခဲဖြစ်လာနိုင်ပါတယ်။ Hillary Clinton ရဲ့ပါတီရင်းပြိုင်မဲ့ဘာမှအထက်လွှတ်တော်မှာ Bernie Sanders ကိုထောက်ခံသူတချို့ကလည်းပါတီညီညွတ်ရေးကသူတို့ရွေးချယ်မဲပေးမဲ့အပေါ်မှာတည့်ရမှုရှိမှာမဟုတ်ဘူးလို့ပြောကြပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးဒီလအတွင်းကောက်ယူတဲ့ဘလူးဘတ်ရဲ့စစ်တမ်းတစ်ခုအရတော့လွှတ်တော်အမတ်ဆန်ဒါစ်ကိုထောက်ခံသူ45ရာခိုင်နှုန်းလောက်ကကလင်တန်ကိုမဲပေးဖို့ရည်ရွယ်မထားဘူးလို့ဆိုပါတယ်။ဒီလူတွေလည်းကထက်ဝက်လောက်ကတော့ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့တေချာနေတဲ့ Donald Trump ကိုမဲပေးမယ်လို့ပြောပါတယ်။ဒီအချက်ကပါတီအတွက်အခက်အခဲတစ်ခုဖြစ်တယ်လို့ Mrs. Clinton နဲ့တွေ့ဆုံခဲ့တဲ့ Democratic လွှတ်တော်အမတ်တွေထဲကတူဖြစ်သူ James Clyburn ကပြောပါတယ်။ South Carolina လွှတ်တော်အမတ် Clyburn ကတော့ဘာမှောက်ထက်လွတ်တော်မှာဆန်ဒါစ်အနေနဲ့သူ့ကိုထောက်ခံသူတွေရဲ့သဘောထားတွေပြောင်းလာဖို့ဆောင်ရွက်ပေးမယ်လို့မျှော်လင့်တဲ့အကြောင်းပြောပါရယ်မစ္စတာဆန်ဒါစ်အနေနဲ့ Hillary Clinton ကိုထောက်ခံပေးစေခြင်းပြီးဒီလိုလုပ်မယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုသွားပါရယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 9325 5လိုက်ဒိုမီတာ58 kHz 5885 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာသုံးဝက်ကြောက်ခီးစဉ်နဲ့ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံရောက်ပြီးတာနဲ့မဟာချန်အရက်ကိုသွားပါတယ်။အဲဒီနေရာဟာမြန်မာနိုင်ငံသားရွှေပြောင်းလူသမားအများအပြားပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့နေရာဖြစ်ပြီးဒေါက်ဆန်းစုကြည်ကိုတွစ်ဆုံနှုတ်ဆက်ခွင့်ရဖို့ထောင်နဲ့ကြည်တဲ့လူသမားတွေစောင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းအစိုးရရဲ့တင်းကျပ်လာတဲ့လူငြိမ်းအစီအစဉ်တွေအောက်မှာပဲအခန်းတစ်ခုထဲမှာလူသမားတချို့နဲ့ဒေါက်ဆန်းစုကြည်တွစ်ဆုံစကားပြောရပါတယ်။အပြင်မှာနောက်ထပ်ရာပေါင်းများစွာသောလူသမားတွေရှိနေသေးတာကိုသတိပြုမိတဲ့ဒေါက်ဆန်းစုကြည်ကအဲ့ဒီလူသမားတွေကိုအပြင်ထွက်ပြီးစကားပြောဖို့စီစဉ်ခဲ့ပေမဲ့ရုတ်တရက်မိုးတီးထန်လာတာကြောင့်အစီအစဉ်ပြတ်သွားပြီးဘန်ကောက်ကိုပြန်သွားရပါတယ်။ဒီကနေ့သူဝနဘူမိလေးစိတ်ကိုဒေါက်ဆန်းစုကြည်မရောက်ခင်မှာပဲလေးစိတ်မှာစောင့်နေကြတဲ့မြန်မာရေးလှရှားသူတွေကိုထိုင်းစစ်အစိုးရကဖယ်ရှားခဲ့ပါသေးတယ်။ 45 rights အဖွဲ့ကဘန်ကောက်မြို့နိုင်ငံသားသတင်းတော်များအသင်း FCCT မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့စီစဉ်ထားတာကိုရဲနဲ့စစ်သားတွေကလည်းတားဆီးပါတယ်။အမျိုးသားလူညုံရေးဆိုတာကိုအကြောင်းပြပေမဲ့ဒီသတင်းစာရှင်းလင်းပွဲဟာအဲ့ဒီအဆင့်ထိမရောက်တဲ့အကြောင်းနဲ့ဒါဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ငင်းကျန်းစွာစူဝေးခွင့်ကိုချိုးဖောက်တာဖြစ်တယ်လို့45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith က VOA ကိုပြောပါတယ်။ရိုဟင်ဂျာလို့ကိုကိုကိုခေါ်ကြတဲ့လူနည်းစုတွေအရေးလှုပ်ရှားတဲ့အဖွဲ့နှစ်ဖွဲ့ကလည်းသတင်းတော့တွေမီဒါကိုမဖြေဖို့ထိုင်းစစ်အစိုးရကသူတို့ကိုတားမြစ်ခဲ့တယ်ဆိုတာကိုပြောပြီးဒေါက်ဆန်းစုကြည်ထံအိတ်ဖွင့်ပေးစာအတူတူဆောင်ကိုဖတ်ပြပါတယ်။အခုခီးစဉ်တွင်ရိုဟင်ဂျာဆိုတာနဲ့ပတ်သက်တဲ့ဘယ်လိုကိစ္စမျိုးကိုမှဆွေးနွေးတာမလုပ်ဖို့သဘောတူထားတယ်လို့ထိုင်းဝန်ကြီးချုပ် Prayuth Chan-o-cha ကအင်္ဂါနေ့မှာသတင်းတော့တွေကိုပြောထားပါတယ်။ဒီခီးစဉ်တွင်သတင်းတောက်တွေသတင်းရယူတာကိုလည်းထိုင်းဆိုရကအကြီးအကျယ်ကန့်သက်ထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခုထိုင်းခီးစဉ်ဟာပြီးခဲ့တဲ့ EP လမှာအစိုးရသည်ဖွဲ့စည်းပြီးခဲ့တဲ့ကဆိုရင်နိုင်ငံတော်အစ်စ်မြင့်တာဝန်ရှိသူတူအဖြစ်နဲ့ပထမဆုံးထိုင်းခီးစဉ်ဖြစ်ပါတယ်။2012ခုနှစ်တုန်းကတော့ဘန်ကောက်မှာလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုလွှတ်တော်အမတ်အနေနဲ့တက်ရောက်ဖို့ပထမဆုံးအကြိမ်သွားခဲ့မှုပါတယ်။အဲ့ဒီအချိန်တုန်းကတော့မဟာချိုင်မှာလူသမားတွေကိုစကားပြောဖို့အခြေအနေရခဲ့ပါသေးတယ်။
ကျူးဘားနိုင်ငံဂွာတာနာမိုအမေရိကန်စစ်ချင်းစခန်းမှာထိမ့်သိမ်းခံထားရသူရီမင်နိုင်ငံသားတဦးကိုမွန်တီနီဂရိုနိုင်ငံကိုပြောင်းရွှေ့လိုက်တယ်လို့အမေရိကန်စစ်တပ်ကကြေညာပါတယ်။အဗဒဲမာလစ်အာမက်အဗဒဲဝါဟက်အယ်ရာဟာဘီကိုပြောင်းရွှေ့လိုက်တာကြောင့်ဂွာတာနာမိုအချင်းထောင်မှာလက်ရှိ89ဦးပဲကျန်းရှိတော်တာဖြစ်ပါတယ်။2002ခုနှစ်အစောပိုင်းကဖွင့်လှစ်ခဲ့တဲ့ဂွာတာနာမိုအချင်းထောင်မှာတချို့အချိန်တွေမှာဆိုရင်ထိမ့်သိမ်းခံရသူ100နီးပါးရှိခဲ့ပူပါတယ်။ El Rahabiha El Kaita အဖွဲ့ဝင်တဦးဖြစ်ပြီးတုတ်တင်ခံရတဲ့အဖွဲ့ခေါင်းဆောင်အိုစမာဘင်လာဒင်ရဲ့တက်တော်ဆောင်အဖြစ်လည်းတာဝန်ယူခဲ့ပူပြီးအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေမှာပါဝင်ခဲ့တာလို့အမေရိကန်စစ်ဌာနချုပ်ပင်တဂိုရဲ့အထောက်အထားတွေကဖော်ပြပါတယ်အာဖဂန်နေဆက်ကနေဖြတ်ကူးဖို့စ조사စဉ်အတွင်း2011ခုနှစ်ဒီဇင်ဘာလမှာပါကစ္စတန်တပ်ဖွဲ့တွေကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းပြီးနောက်တလလောက်အကြာမှာဂွာတနာမိုကိုရောက်ရှိလာတာဖြစ်ပါတယ်အမေရိကန်ပြည်တော်စုကိုစိုးစိုးဝါးဝါချင်းချောင်မှုကနေကာကွယ်ဖို့အတွက် El Rahabi ကိုဆက်ပြီးထိမ့်သိမ်းထားဖို့မလိုအပ်တော့ဘူးလို့စီစီရေးအဖွဲ့က2014ခုနှစ်မှာဆုံးဖြတ်ခဲ့ပြီးသူ့ကိုလွှဲပြောင်းပေးဖို့ထောက်ခံပေးခဲ့တာဖြစ်ပါတယ်မွန်တီနီဂရိုနိုင်ငံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဆောင်ရွက်ချက်နဲ့ကွာတာနာမိုအချင်းစခန့်ပိတ်သိမ်းရေးအမေရိကန်ရဲ့ကြိုးပမ်းချက်ကိုစိတ်လိုလျောက်ထောက်ခံပေးတဲ့အတွက်ကျေးဇူးတင်ရှိတဲ့အကြောင်းလဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ဗုဒ္ဓဦးနေကကြေညာချက်မှာထည့်သွင်းဖော်ပြပါရရှင်
။နေအောင်ကြီးစွမ်းရင်တုံးပြီးကမ္ဘာပြန်တန်းနေတဲ့လေရင်ဟာဒီကနေ့မနေ့အစောပိုင်းမှာတော့စပိန်နိုင်ငံစီဗီမျိုးကိုရောက်သွားပါပြီ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေ82နာရီကြာပြန်တန်းပြီးတဲ့နောက်စပိန်ကိုရောက်သွားတာပါ။ Solar Impulse 2လေရင်ဟာကမ္ဘာတစ်ဝှမ်းခီးစဉ်15ကြိမ်မြောက်ပြန်တန်းမှုအဖြစ်နယူးယောက်မြို့ John F. Kennedy လေဆိပ်ကနေတနင်္လာနေ့မနေ့အစောပိုင်းကထွက်သွားတာပါ။ခုကြီးစဉ်ကိုတော့ဆွစ်ဇာလန်လေယာဉ်မှူးဘာထရန်ပစ်ကတ်ကပြင်းပြအမြန်နှုန်းတနာရီ80ကီလိုမီတာနဲ့မောင်းခဲ့ပါတယ်။ကာဘွန်ဖိုင်ဘာနဲ့တိစောက်ထားတဲ့ Solar Impulse 2လေယာဉ်ဟာနှစ်ဖက်တောင်ပံအကျယ်82မီတာရှိပြီးအဲ့ဒါဟာ Boeing 747လေယာဉ်ရဲ့တောင်ပံအကျယ်ထက်တောင်မှပိုကျယ်ပြီးတော့မော်တော်ကားတစ်စီးစာ၄ကြိမ်လောက်ရှိပါတယ်။တောင်ပံနှစ်ဖက်မှာနေအောင်ကြီးစွမ်းရင်စုဆောင်ရယူတဲ့ cell phone 18,000 ထည့်သွင်းထားပြီးအဲ့ဒီ cell တွေကနေလေယာဉ်ရဲ့ battery တွေကိုအားဖြည့်ပေးတာပါ။2015ခုနှစ်မတ်လမှာခီးစဉ်စပြီးထွက်ခွာခဲ့တဲ့အာရဗ်စော်ဘောများပြည်တော်စုအာဘူဒါဘီမြို့ကိုပြန်တမ်းမဲ့နောက်ဆုံးခီးတစ်ထောက်ကိုတော့လေယာဉ်မှူးဖိတ်ကတ်ရဲ့လူဖို့ကင်ပဲ့လေယာဉ်မှူးအန်ဒရီဘော့ရှ်ပါကမောင်းနှင်မှာဖြစ်ပါတယ
်။ကမ္ဘာတဝန်းကရာနဲ့ချီတဲ့စွန့်ထွင်စီးပွားရေးလုပ်ငန်းရှင်တွေဟာကမ္ဘာဆုံးဦးတည်ထွင်လုပ်ငန်းရှင်များညီလာခံ Global Entrepreneurship Summit ကိုတက်ရောက်ဖို့အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားမှာစူးစီးရောက်ရှိနေကြပါတယ်။အရေးပါတဲ့မူဝါဒချမှတ်သူတွေရင်းနှီးမြှုပ်နှံသူတွေနဲ့အောင်မြင်မှုတစ်ခုအထိရထားပြီးဖြစ်တဲ့ပုံကိုယ်တွေနဲ့တွေ့ဆုံထိတွေ့ခွင့်ရဖို့အတွက်အခုလိုလာရောက်ကြတာဖြစ်ပါတယ်။ညီလာခံမှာတော့အမေရိကန်အစိုးရစီးပွားရေးအဝန်အဝိုင်းနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတွေကပုံကိုယ်တွေပင်နိုင်ဆွေးနွေးဟောပြောကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကုန်သွယ်ရေးဝန်ကြီးဖဲနီပရစ်ကာနဲ့အသေးစားစီးပွားရေးလုပ်ငန်းများစီမံခန့်ခွဲမှုဆိုင်ရာဌာနအကြီးအကဲမာရီယာကွန်ထရာဆွစ်တို့လည်းပါဝင်စကားပြောကြမှာဖြစ်ပါတယ်။ဒါ့အပြင် Google နဲ့ Airbnb တို့လိုထိပ်တန်းကုမ္ပဏီကြီးတွေရဲ့တည်ထောင်သူတွေလည်းပါဝင်ကြမှာပါ။ညီလာခံရဲ့ဆွေးနွေးပွဲအချို့မှာတော့စွန့်ထွင်လုပ်ငန်းရှင်တွေကိုစီးပွားရေးတိုးတက်မှုရဲ့မောင်းနှင်အဖြစ်အစိုးရအဖွဲ့အစည်းတွေဘလို့ပြောင်းလဲပေးနိုင်မလဲဆိုတာကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင
်။
ကြတာရင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးသွားမယ်အထက်ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးစဉ်နဲ့စပါမယ်ရှင်ဒေါက်တာဆူဂျီရဲ့ထိုင်းနိုင်ငံကို၃ရက်ကြာခီးစဉ်မှာခီးရောက်မဆိုင်မှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုသိရှိနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံသားအများပြားရှိရာမဟာချိုင်ရက်ကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချိန်မှာဒေါက်တာဆန်းဆူဂျီကမြန်မာအလုပ်သမားတွေအတွက်အစိုးရအတွက်ကြိုးပမ်းနေတာတွေကိုလည်းပြောပြသွားခဲ့ပါတယ်အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းဆူဂျီဟာထိုင်းနိုင်ငံကိုရောက်ချင်းမှာပဲထိုင်းအစိုးရရဲ့စီစဉ်ပေးချက်အရထိုင်းနိုင်ငံစမုတ်စကွန်ခရိုင်ထလေထိုင်းငါးပစုံဈေးခမ်းမမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေနဲ့တွေ့ဆုံခဲ့တာပါခီးစဉ်လုံချုံရေးအကြောင်းပြချက်နဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်မှုကြောင့်ဒေါန်ဆန်းစုကြည်မေကွန်းပြောမဲ့ခမ်းမတဲ့ဝင်ရောက်ခွင့်မရကြတဲ့မြန်မာရွှေပြောင်းအလို့သမားရာနဲ့ချီရှိခဲ့ပါတယ်ထိုင်းနိုင်ငံကိုသူပါကြောက်လာရောက်ရတဲ့အကြောင်းနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကထလေထိုင်းငါးပစုံဈေးခမ်းမမှာအခုလိုပြောသွားပါတယ
်ဒီကျမတို့ဒီထိုင်းနိုင်ငံကိုလာရဲဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံအကြဲမှာနားလည်မှုပို့ပြီးတော့ရှိဖို့ချစ်ချင်းမှုပို့ပြီးတော့တွေ့တက်ဖို့ဖြစ်ပါတယ်ဒီလိုဖြစ်ဖို့ဆိုတာအဓိကဆိုတော့နိုင်ငံသူနိုင်ငံသားတွေကြားထဲမှာနားလည်မှုရှိရမယ်ချစ်ချင်းမှုရှိရမယ်အစိုးရတွေကြားထဲမှာလည်းနားလည်မှုရှိရမယ်ချစ်ချင်းမှုရှိရမယ်အဲ့ဒီဟာအတွက်ကိုကျမတို့ကလည်းကျမတို့ရဲ့ဒီမလာပြတ်လို့လို့နဲ့နိုင်ငံသူနိုင်ငံသားတွေကိုကူညီတယ်လို့ကျမတို့ကလည်းပြန်ပြီးတော့ကူညီနိုင်မယ်လို့ကျမတို့ကပြောလင့်ပါတယ်လေလို့ဒီပါလို့အရှင်ပြေအောင်လုပ်ပေးရမယ်ဆိုတာဟာကာယကံရှင်တွေကပြောမှတရားလို့သိမှာပ
ါမြမရွှေပြောင်းအလို့သမား900လောက်ကို9ပစုံဈေးခန့်မှတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ထိုင်းအာဏာပိုင်တွေကအစောပိုင်းမှာစီစဉ်ထားပေမဲ့ထိုင်းနိုင်ငံတွင်အလို့သမားအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စဝိုင်းဝန်းတိုင်ကြားကြမှာကိုမလိုလားတာကြောင့်အကန့်အသတ်တွေလုပ်ခဲ့တာဖြစ်နိုင်ကြောင်းအဲ့ဒီခန့်မှတွေမှာသတင်းယူခွင့်ရခဲ့တဲ့ The Nation သတင်းတော့ မယင်းနေဦးကပြောပါတယ
်ဒေါ်ဆန်းစုကြည်ကလည်းသူပြောလာတဲ့စကားထဲမှာ तू ကဒီမြန်မာလူ့မာရဲ့အခက်ခဲကိုတိချင်လို့လာတာလေဒီလိုမေးမယ်ဒီလိုမျိုးပြောမယ့်လူတွေရှိမယ်ဆိုတာတီလို့သူတို့ကတမင်မပြောနိုင်တဲ့လူတွေပဲလာပြီးစားထိုးလိုက်တယ်လို့ထင်တယ်ဘာဖြစ်လို့လဲကျမတို့ကိုယ်တိုင်အဲ့ဒီခန်းမထဲမှာနေပြီးတော့နားထောင်ကြရတော့ဒေါ်ဆန်းစုကြည်ကတိချင်လို့မေးတာကိုဒီထိုင်နေတဲ့လူ့မာရဲ့လုံးဝမဖြစ်နိုင်လို့ကျမတို့ဘေးကနေရက်ကြည့်နေတဲ့ဒီအတင်းထောက်တိုင်ဝမ်ကနေတော့မှတီလောက်ဝိုင်းဖြေပေါ့ဒီအလုတ်သမားတွေကနေတော့မှဘာမှမမေ့ရမဖြစ်ဘူးဒါပေမဲ့မေးတဲ့လူတော့ရှိရဲ့တယောက်နှစ်ယောက်သုံးယောက်ရှိရဲ့ထိုင်းနိုင်ငံတည်းကအလုတ်သမားခွင့်ရချိုးပေါက်ခံနေရတဲ့ကိစ္စတွေကိုဒေါ်အောင်ဆန်းစုကြည်တီဝါမကိုတို့စိုးရိမ်နေလို့ပဲထင်ပါတယ်ကျမတို့ပွဲမစခင်မှာအပေါ်တက်သွားတဲ့ချိန်မှာကျမတို့ကိုယ်တိုင်ကြားတယ်ဒီအလုတ်သမားရဲ့စကားပြန်ကပြောတယ်လုံးဝမထရဘူးလုံးဝစကားမပြောရဘူးဘာမှမဖြေရဘူးသူပြောရင်လက်ခုပ်တီးလို့ရတယ်အဲ့လိုပြောတယ်
ထိုင်းနိုင်ငံရောက်မြန်မာလူသမားတွေကိုနိုင်ငံကူးလက်မှတ်အလွယ်တကူထုတ်ပေးနိုင်ရင်းနဲ့မြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားလက်မှတ် CID ထုတ်ပေးနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ
်တကယ်တော့ကျမတို့ကဒီပြီးတော့နိုင်ငံကူးလက်မှတ်ကိုရစီချင်တာပါဒါကိုလည်းဒီကျမတို့ရဲ့ HND ဒီအင်ရှင်နိုင်ငံဖြစ်တဲ့ထိုင်းကလည်းကန့်ကွက်ထားဖို့ပါဒါပေမဲ့အစလုံးကကျမတို့ကိုကနေပြီးတော့ CID ကိုထုတ်ပေးဖို့ဆိုပြီးကျမတို့နိုင်ငံဆိုတာတောင်းဆိုခဲ့လို့အဲ့ဒီတိုင်လိုက်ရောပြီးတော့ရုပ်ဖြစ်ပေးချတာ။နောက်ဆိုရင်ကျမတို့ဟာနိုင်ငံကြီးလက်ပတ်တွေထုတ်ပေးဖို့အစီအစဉ်တွေလည်းရှိပါတယ်။အဲ့ဒီကအပြင်မှာလည်းနိုင်ငံနိုင်ငံသားများအားလုံးဟာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရသင့်ရလိုက်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလည်းကျမတို့တတ်နိုင်အောင်ဇုံကြိုးစားပြီးတော့လုပ်ပေးပါမယ်။
စမုတ်စကုံမှာရှိတဲ့စက်ယုံသုံးခုကအလို့သမားတွေကိုငါးပါးစုံဈေးခန့်မှတည်းခေါ်လာတာဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရမယ်ဆိုတာတော့ထိုင်းအနာပိုင်တွေကအလို့သမားတွေကိုကြိုတင်အသိမပေးခဲ့ဘူးလို့မတ်ရင်နေဦးကပြောပါတယ
်ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့လာတယ်ဆိုတာမတိဘူးလားပေါ့မတိဘူးပေါ့အဲ့လိုဖြေတဲ့လူတွေလည်းရှိတယ
်ငါးပါးစုံဈေးခန့်မှတည်းမှာဒေါ်ဆန်းစုကြည်ကိုမေးခွန်းမေးသူ၄ဦးသာရှိပြီးမြန်မာအလို့သမားတွေဘက်ကလည်းအသက်၅နှစ်ကနေ10နှစ်ကြားသူတို့ရဲ့ကလေးငယ်တွေစေယုံတက်ချင်တဲ့အခါကြောင်းတက်ချင်တဲ့အခါကြုံရတဲ့အခက်အခဲတွေတင်ပြကြသလိုအလို့သမားတို့ဒီနေ့လောက်ကဘတ်380ကိုထိုင်းနိုင်ငံသားတွေနီးတူရနိုင်မလားဆိုတဲ့မေးခွန်းတွေမေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကတော့အတက်နိုင်ဆုံးလက်တွေ့ကျကျဖြေရှင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာပါရှင်။ရွှေပြောင်းလူသမားအများစုနဲ့တွေ့ဆုံစကားပြောခွင့်မရတဲ့အတွက်စိတ်ပြက်ရတဲ့အကြောင်းထိုင်းနိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ထိုင်းနိုင်ငံကိုရောက်ရောက်ချင်းဘန်ကောက်မြို့နားကမြန်မာလူသမားတွေရှိတဲ့မဟာချိုင်ရက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သွားရောက်ခဲ့တာပါ။မြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ဆုံခဲ့တဲ့အပေါ်ဒေါအောင်ဆန်းစုကြည်ဘာတွေပြောသွားသေးသလဲဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံလို့သူထောင်နဲ့ချီတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေမဟာချန်အရက်ကငါးပါးစုံခမ်းမအပြင်မှာဆူတောင်းထန်နေကြွေးကြော်နေကြတာပါထိုင်းအာနာပိုင်တွေစီစဉ်တဲ့ခမ်းမထဲမှာရာနဲ့ချီတဲ့မြန်မာအလို့သမားတွေကိုစကားပြောခွင့်ရခဲ့ပါတယ်ခမ်းမထဲမှာလည်းစင်တူဝတ်စုံဝတ်ထားတဲ့မြန်မာအလို့သမားတွေတိတ်တိတ်ဆိတ်ဆိတ်ထိုင်နေပြီးဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းကိုနားထောင်ခဲ့ကြပါတယ်ခဏကြာမှာတော့ဒေါအောင်ဆန်းစုကြည်ကစကားပြောစင်မြင့်ပေါ်ကဆင်းသွားပြီးငြိမ်သက်နေတဲ့မြမအလုတ်သမားတွေအချာကိုတွားရောက်စကားပြောဆိုခဲ့ပါတယ်။ခမပြင်ပတ်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အော်ဟစ်ဆောင်ဆိုင်နေတဲ့မြမအလုတ်သမားတွေကိုစကားပြောဖို့စီစဉ်ခဲ့သေးပေမဲ့မိုးသေးသေးထန်ထန်ရွာချတာကြောင့်စကားပြောဖို့အခွင့်မသာဖြစ်ခဲ့ပါတယ်။ဆောင်ဆိုင်နေတဲ့ထောင်နဲ့ချီတဲ့မြမရွှေပြောင်းအလုတ်သမားတွေကိုစကားပြောခွင့်မရခဲ့တဲ့အတွက်စိတ်ပြရတဲ့အကြောင်းရွှေပြောင်းလူသမားအခွင့်အရေးဆောင်ရွက်မှုအဖွဲ့က Andy Hall ကိုဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်
။ She was very disappointed that she didn't get a chance to speak with the actual genuine
ရွှေပြောင်းအလုပ်သမားတွေနဲ့စကားမပြောရတဲ့အတွက်သိတ်ကိုစိတ်ပြက်ရတယ်လို့ကျွန်တော်ကပြောပါတယ်။ရွှေပြောင်းအလုပ်သမားတွေနဲ့စကားပြောခြင်းပေမဲ့အခြေအနေကမပေးဘူး။လုံခြုံရေးကသိတ်ကိုအားနေပါတယ်။ထိမ့်သိမ့်နိုင်တဲ့အခြေအနေလည်းမရှိတာကြောင့်သူ့အနေနဲ့အလုပ်သမားတွေကိုစကားမပြောနိုင်ပါဘူး။ဒါကြောင့်သူစိတ်ပြက်ရတယ်လို့ပြောတာဖြစ်ပါတယ်။သူ့အနေနဲ့လည်းအခက်အခဲကိုကောင်းကောင်းနားလည်တာကြောင့်ပြဿနာတော့မရှိပါဘူး။
မဟာချန်ရက်ကနေဘန်ကောက်မြို့တော်ကိုပြန်ဖို့ကားပေါ်အတက်ဒေါအောင်ဆန်းစုကြည်ကအန်တီဟော့ကိုအခုလိုပြောဆိုခဲ့တာပါဒါအပြင်တွေ့ခွင့်မရတဲ့ခမ်းမအပြင်ဘက်ကမြန်မာအလို့သမားတွေအတွက်လဲစကားလက်ဆောင်ပါခဲ့တဲ့အကြောင်းရွှေပြောင်းအလို့သမားအခွင့်အရေးဆောင်ရွက်မှုအဖွဲ့ကဦးစိန်ထေးကအခုလိုပြောပါတယ
်ကျွန်တော်တို့ထေဆူတော့မပြောလိုက်နိုင်ဘူးသူကတော့ဟိုအခုလိုမျိုးဒီရတရူးအခြေအနေကြောင့်ဒီအောက်ကအောက်မှာစောင့်နေတဲ့လူတွေပေါ့နော် စကားပြောချင်မှမပြောဖြစ်တာကိုနားလည်ပေးပါဘို့အဲ့ဒါလေးကိုဒီလူတွေသိအောင်လည်းပြောပေးပါဆိုပြီးတော့အဲ့လောက်ပဲပြောသွားပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်းမဟာချန်အရက်ကမြန်မာရွှေ့ပြောင်းအလုတ်သမားအားလုံးနဲ့မတွေ့ဆုံနိုင်ခဲ့တယ်လို့ထန်ဟင်းမြန်မာဒုက္ခသည်စခန်းကိုတွားရောက်မဲ့အစီအစဉ်ကလည်းရာသီဥတုအခြေအနေကြောင့်ဖျက်ခဲ့ရပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်ကမူလအစီအစဉ်အတိုင်းအပြည့်အဝတော့ဖြစ်မလာပါဘူး။ဒီလိုအခြေအနေမျိုးရှိပေမဲ့လည်းဒေါအောင်ဆန်းစုကြည်နဲ့ထိုင်းဆိုရကြမှာပူးပေါင်းဆောင်ရွက်မှုတွေကြိုတင်သဘောတူညီမှုတွေကတော့အတိုင်းအတာတစ်ခုအထိရှိနေတယ်လို့ထိုင်းခြေဆိုင်အရာဝတီသတင်းဌာနရဲ့အက်ဒီတာချုပ်ဦးအောင်စောကပြောပါတယ
်။အခုဒီနေ့ဖြစ်တဲ့ကိစ္စမှာတော့မှအိမ်ဘကအတော်ကိုသူတို့လုံးဝရင်သူတို့မထင်းသိမ့်နိုင်တာသူတွေ့ရတယ်ပေါ့လေစမနချန်ဆိုရင်လည်းသူတို့ကျွန်တော်ထင်တယ်သူတို့နှလုံးအောင်ရတော့နေဘာကြောင့်လဲသတော်ဆန်းစစ်ကြီးပေါ်မှာထားတဲ့ဒီဟာမျောလင်းချက်တွေ expectation တွေဒီမိုင်ဂရန့်ဝါကာတွေရဲ့ဟိုမျောလင်းချက်တွေပေါ့နော်အဲအဲ့ဒါတွေဘယ်လိုသွားမလဲဆိုတော့ဒုက္ခတွေကိစ္စတွေပေါ့အဲ့ဒါတွေကျွန်တော်ထင်တယ်သူတို့အများကြီးကောင်းချောင်ဒီညဆိုရင်လည်းလုံးဝရင်သူအများကြီးကိုစီစဉ်ရမယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့တခြားသူတွေမှာထိုင်းအစိုးရကတော့ဒေါ်ဆန်းစုကြည်နဲ့ကြားထဲမှာတော့နားလည်မှုတွေအများကြီးရထားတယ်လို့ကျွန်တော်တို့သူတို့ထိုင်းမှာရှိတဲ့တဲ့တွေကျွန်တော်သိရပါတယ
်။ထိုင်းဝန်ကြီးချုပ်ဖရာယွချန်အိုချာနဲ့တွေ့ဆုံချိန်မှာတော့ရွှေပြောင်းအလို့သမားအရေးနှစ်နိုင်ငံပြည်ဝင်ခင်ကိစ္စတွေအပါအဝင်ဒုက္ခတဲ့အရေးတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းကြပါတယ်။ထိုင်းနိုင်ငံတွင်မှာတရားဝင်ရွှေပြောင်းအလို့သမားအဖြစ်မှတ်ပုံတင်ထားတဲ့မြန်မာနိုင်ငံသားတသန်းခွဲကျော်ရှိနေတာပါ။ထိုင်းနိုင်ငံတွင်တရားဝင်နဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေနေရစွန့်ခွာထွက်ပြေးလာသူမြန်မာနိုင်ငံသားစုစုပေါင်း5သန်းနီးပါးကိုထိုင်းနိုင်ငံကလက်ခံထားတာဖြစ်ပါတယ်ရှင်
။မတင်ကီထိုက်ပြောပြခဲ့တာပါရှင်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့အိမ်နီးချင်းထိုင်းနိုင်ငံသုံးရက်ကြာသွားနေတဲ့ခရီးစဉ်ကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့် American Democratic Party အမတ်တွေလွှတ်တော်တွင်ထိုင်သပိတ်ဆင်နွှဲနေတာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးဖို့ရှိပါတယ်။အခုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်တွင်ခရီးစဉ်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ရဲ့ဒုတိယနေ့ခရီးစဉ်ဖြစ်မနေ့ပိုင်းမှာရခိုင်ပြည်နယ်စစ်တွေမြို့မင်းကန်ရက်ကွက်ကရခိုင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကိုလည်းတွားရောက်ခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စစ်တွေဟိုတယ်မှာယက်မိယက်ဖာတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံတာမှာတချို့ယက်မိယက်ဖာတွေကတွေ့ဖို့ညှဉ်းဆန်းခဲ့သလိုရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်အမျိုးသားပါတီကလည်းမစ်ဆန်ဟီလီနဲ့တွေ့ဆုံဖို့ညှဉ်းဆန်းခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူမစ္စဂျန်ဟီလီဟာဒီကနေ့ဒုတိယမြောက်နေ့ရခိုင်ခီးစင်မှာတော့စစ်တွေမျိုးမင်းငံရက်ကွက်မှာရှိနေတဲ့ရခိုင်ဒုက္ခသည်စခန်းနဲ့အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကွက်တို့ကိုတွားရောက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်တွေဟိုတယ်မှာယက်မိယက်ဖတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်။ဟောဒီမှာဟိုဒီခိုင် IDP ကတက်ကူတော့ဒီနဲ့ပြီးတော့အောင်မင်္ဂလာသွားပါတယ်။ဒီလိုကဒီစစ်တွေကဖြစ်ခဲ့တဲ့အရေးကြီးတာအိုးအိုးရေးစုစုပေါ်ဒီခိုင်ခွေရောခိုင်ကြီးတားစုရောဟုတ်ကဲ့အောင်မင်္ဂလာဟုတ်ကဲ့ဒီဘက်ကအရေးကြီးပါ
ရခိုင်မြို့နယ်ကိုရောက်ရှိနေတဲ့မစ္စဂျန်ဟီလီဟာစစ်တွေမြို့မှာရခိုင်တို့ဘက်ကရွှေစေတီဆရာတော်ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေနဲ့တီးခြားတွေ့ဆုံဖို့စီစဉ်ကမ်းလှမ်းခဲ့ပေမဲ့ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေကတွေ့ဆုံဖို့ညှင်းဆန်ခဲ့ကြပါတယ်တွေ့ဆုံဖို့ညှင်းဆန်ခဲ့တာနဲ့ပတ်သက်ပြီးစစ်တွေရမီရဖဦးတန်းဝင်းက VOA ကိုခုလိုပြောပြပါတယ
်သူလာတဲ့ကြောင့်ဘာဖြစ်ကျင်းရဆက်မလဲလို့မြင်မြန်မာနိုင်ငံအတွက်ပေါ်အတွက်ပေါ်ရခိုင်ပြည်အတွက်ပါ positive ဒီဘက်ကပြည်သားကဘာမှမဖြစ်ဘူးခင်ဗျာအမှန်က63နှစ်ဆိုင်မှန်းလောက်ရောက်တာနဲ့အင်္ဂလိပ်တွေကသူတို့မှအရင်တော့မရှိဘူးတဲ့ကာတင်ကြောင်းကြီးရဲ့ဒီကွက်တဲ့စကမ်းကိုရှိတာပဲရှိသေးတယ်နဲ့ရှိတာပဲသူတို့ကအတင်းတစ်ခုထိမြင့်တက်သွားတယ်ဆိုတော့ဘယ်သူမှမြင်လို့မရဘူးဒီပြာဒီကြားထဲကပဲမြစ်ဆိုင်ကြီးကအနေနဲ့အဲ့လိုမြောက်ပြည်သူကဘာပဲလို့အကောင်းဘက်ကမမြင်ဘဲနဲ့အနေနဲ့ negative view ကရှိနေတဲ့လူတယောက်လာတဲ့တကြောင်မြန်မာနိုင်ငံမှာဘာမှအကောင်းလက္ခဏာပဲဆောင်တဲ့အကောင်းကျိုးရလာလိမ့်မယ်လို့ကျွန်တော်မထင်ဘူ
းမြစ်ဆိုင်ကြီးလီဟာမနေ့ကနိုင်ငံသားစီစစ်မဲ့အစီအစဉ်တွေကိုညှင်းဆန်နေတဲ့ပုံနှံကျွန်းမြို့နယ်ကကာဒီကျေးရွာကမွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ဒီပြင်ကြောက်တော်မြို့နယ်ပညာဝကျေးရွာကရခိုင်စစ်ဘေးဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်ဒီကနေ့မှာတော့စစ်တွေမြို့ပေါ်ကအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်လူမျိုးတွေကိုတွားရောက်တွေ့ဆုံမှုတွေလုပ်ခဲ့တာပါဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာတော့တွေ့ကျင်သူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရခဲ့ပြီးအနာပိုင်တွေအခြားသူတွေဝင်ရောက်နားထောင်ခွင့်မရှိဘူးလို့သိရပါတယ်မစ္စဇန်ဟီလီယာမနက်ဖြန်မှာတော့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်
မစ္စဟီလီရဲ့မြန်မာပြည်ခီးစဉ်ကြောင့်မိခပြောပြသွားတာပါမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတပုတ်ဘက်ကိုအလှည့်ပေးပါဦးမယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်ဖို့အထက်လွှတ်တော်မှသပိတ်မှောက်ခဲ့ပြီးတပတ်အကြာမှာပဲအောက်လွှတ်တော်ကဒီမိုကရက်တစ်အမတ်တွေလွှတ်တော်ခံမာတဲ့မှာထိုင်သပိတ်မှောက်ခဲ့ကြပါတယ်ဖလော်ရီဒါပြည်နယ်မှာဇွန်လ12ရက်နေ့ကအစုလိုက်ပြုံလိုက်အသက်ခံရပြီးလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဒီမိုကရက်တစ်ပါတီကတကြော့ပြန်ထတ်ကြိုးစားခဲ့ကြတာပါအမေရိကန်မှာမကြသေးခင်နှစ်တည်းအတွင်းတနက်ပြစ်မှုတွေကြောင့်သေဆုံးသူပိုတိုးလာနေပေမဲ့လည်း Republican အမတ်တွေကတော့အလွယ်တကူတနက်ဝယ်ခွင့်မရအောင်ကန့်သတ်မဲ့ဥပဒေတွေပြဋ္ဌာန်းမဲ့အစီအစဉ်ကိုတားဆီးနေကြဆဲဖြစ်တဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်ကပြောပြပေးမှာပါရှင
်ဝစ်ဆောင်ပြေဝစ်စားစင်ထားတဲ့အလွတ်တော်အမတ်40လောက်ကနိုင်ငံတော်တချင်းကိုတည်ဆိုပြီးတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းနိုင်မှုတောင်းဆိုတဲ့အနေနဲ့လွှတ်တော်ခန်းမကျမ်းပေါ်မှာထိုင်းပြီးတော့ဆန္ဒပြခဲ့ကြတာပါ
We will occupy
တို့ခမ်းမကိုတင်ပိုက်ထားပါတယ်မဲခွဲဆုံးပြတ်ပိုင်ခွင့်ကိုပြစ်ပယ်လို့မရတော့ပါဘူ
းလွှတ်တော်ကိုယာယီရန်သားကြောင့်ဥက္ကဋ္ဌကကြေညာလိုက်တယ်လို့လွှတ်တော်ရင်းမှာမှတ်တမ်းတင်ရိုက်ကူးနေတဲ့ကင်မရာတွေလည်းပိတ်လိုက်တဲ့အတွက် Connecticut ပြည်နယ်အလွတ်တော်အမတ် John Larson အနေနဲ့စကားကိုဆုံးအောင်တော့ပြောခွင့်မရခဲ့ပါဘူးဒါပေမဲ့လည်းလွှတ်တော်ရင်းကအခြေအနေတချို့ကိုတော့ Buckley ကလိုင်းတွေကတဆင့်ထုတ်လွှင့်ခဲ့ကြပါတယ်ဒီမိုကရက်တစ်ကတော့အကြမ်းဖက်သမားတွေနဲ့အန်ရီပေးနိုင်သူလူပုဂ္ဂိုလ်တွေအနေနဲ့လက်နက်ဝယ်ယူတာကိုကန့်သတ်ဖို့နောက်ကျောင်းရာဇဝင်ကိုစုံစမ်းစစ်ဆေးဖို့အပါအဝင်ပုံမှန်တင်းကျပ်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုနေတာပါဒီမိုကရက်တစ်ပါတီဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ် John Lewis ကလည်းလွှတ်တော်ရင်းမှာမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့ပါတယ
် We're calling on the leadership of the house to bring
ကုတော်ကြီးကအနေနဲ့ချိုးချောစီလျော်မှုရှိတဲ့လက်နက်ထိန်းချုပ်ရေးဥပဒေတရက်ကိုမဲခွဲဆုံးဖြတ်ဖို့ကျွန်တော်တို့တောင်းဆိုတာပါမဲခွဲဆုံးဖြတ်ခွင့်ပေးပါ
ဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ် John Lewis ဟာပြည်သူ့ခွင့်ရေးလှုပ်ရှားသူတဦးအနေနဲ့ဖြတ်သန်းခဲ့မှုတွေသူ့ရဲ့အတွေ့အကြုံကိုယူပြီးဗိုလ်တယ်ဟုနေ့မှာအောက်လွှတ်တော်အတွင်ထိုင်းသပိတ်မှောက်ခဲ့တာပါ
We can no longer wait. We can no longer be
patient. ကျွန်တော်တို့လည်းမစောင့်နိုင်တော့ပါဘူး။နောက်ထပ်လည်းတင်းကြီးမခံနိုင်တော့ပါဘူး။အလွတ်တော်အနေနဲ့ဥပဒေပြဋ္ဌာန်းတဲ့အောင်ကျွန်တော်တို့အခုလောက်ရတာပါ။နောက်လာတမမုံနောက်နေ့လည်းမဟုတ်ပါဘူး။အခုဒီကနေ့ပဲလောက်ရပါလိမ့်မယ
်။လူလူစစ်တမ်းတွေမှာတော့တနက်လွယ်လွယ်ကူကူနဲ့ဝင်လို့မရအောင်ထိန်းချုပ်မဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကိုလိုလားတယ်လို့ဆိုပါရတယ်။လူတိုင်းလက်နက်ကင်ဆောင်ခွင့်ရှိရေးလိုလားတဲ့အမျိုးသား Rifle အသင်း NRA အဖွဲ့ရဲ့လွှမ်းမိုးမှုကြောင့်လွှတ်တော်အနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမပြဋ္ဌာန်းနိုင်တဲ့အပေါ်ဝေဖန်ပြစ်တင်မှုတွေကိုလည်းရင်ဆိုင်နေရတာပါ။Maryland ပြည်နယ်ဒီမိုကရက်လက်တော်အမတ်ဒေါနာအက်ဒဝတ်စ်ကတော့
It is past time for the Congress
NRA ကိုနာခံမဲ့အစားအမေရိကန်လူထုရဲ့စံနာကိုပိုလေးထားဖို့အချိန်ရောက်ပါပြီ။ဒီမိုကရက်လက်တော်အမတ်အများစုနဲ့ Republican နောက်တတိပုဂ္ဂလလွှတ်တော်အမတ်တွေရဲ့သဘောထားစံနာကိုနာခံပြီးအကြမ်းဖက်သမားတွေရာဇဝတ်မှုကျူးလွန်ခဲ့တဲ့သူတွေနောက်တခြားသူတွေကိုအန္တရာယ်ပေးမဲ့လူတွေလက်နက်ကင်ဆောင်ခွင့်မရအောင်လုပ်ရမယ့်အချိန်ပါ။
ဒီမိုကရက်အလွတ်တော်အမတ်တွေရဲ့အခုလှုပ်လှုပ်ရှားမှုကိုအထက်လွှတ်တော်အမတ်အချို့ကလည်းထောက်ခံပါရယ်မေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဘာဘရာမီခိုစကီကဥပဒေပြဋ္ဌာန်းနိုင်ဖို့အလွတ်တော်မှာအခုလိုထိုင်သပိတ်မှောက်ပြီးတော့ကန့်ကွက်ရတဲ့အထီးမဖြစ်သင့်ဘူးလို့ဆိုပါရယ
် I'm very disappointed in that we have to resort
အလွတ်တော်အမတ်တွေအနေနဲ့ဖွဲ့စည်းပုံဥပဒေကခွင့်ပြုထားတဲ့အတိုင်းမဲပေးခွင့်ရဖို့အတွက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုကာလကနည်းလမ်းကိုအသုံးပြုပြီးအခုလိုတောင်းဆိုရတဲ့အပေါ်အကြီးအကျယ်စိတ်ပြက်လက်ပြက်ဖြစ်မိပါရယ်အကျံဖက်သမားတရားဟာတနက်ဝယ်ယူခွင့်မရှိတင်ပါဘူးဒီလိုအခြေအနေကိုတားဆီးရပါမယ
်တနက်ကင်ဆောင်ခွင့်ပုံမထင်းချော်ရေးဥပဒေ၄ခုပြဋ္ဌာန်းဖို့အဆိုပြုချက်တွေကို Republican တွေကအထက်လွှတ်တော်မှာတနင်္လာနေ့တုန်းကပြစ်ချခဲ့ပါတယ်ဒီဥပဒေတွေဟာနိုင်ငံဖွဲ့စည်းပုံဥပဒေပါတနက်ရောင်းဝယ်သူတွေရဲ့အခွင့်အရေးကိုချိုးဖောက်ရာရောက်တာကြောင့်အခုလိုပြစ်ချရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်ပြပြသွားခဲ့တာပါရှင် VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့လည်းဆိုရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ကျမ်းမာရေးမြမရေးတုံသက်ခြင်းနဲ့တိုင်းရင်သတင်းလွှာစားတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်9နာရီခွဲကနေ10နာရီထိဆက်ပြီးတော့ထုတ်လွှင့်ပြသွားမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဇွန်လ23ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနှာစင်နိုင်ကြပါတယ်ဒီစီဇန်တွေထဲမှာဆိုရင်မိုးချိုးပြစ်ခတ်ရတဲ့အခါရှေးဥတုနာပြုစုနည်းနဲ့ဘယ်လိုပြုစုဆောင်ရှောက်ပေးနိုင်မလဲဆိုတာသိရမယ်။ဂျမရေကန္တာစေဆိုးရလက်ထက်မှာကြီးထွားလာတဲ့မူရစေပြဿနာအကြောင်းမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလောကန္တာမှာတော့
ကျောင်းမင်းနဲ့နောက်ခံမှာဖြစ်တဲ့နေတဲ့ဟိုတဲ့မပေါ်နေတဲ့ဒီလိုရွာလုံးချုပ်မှုရှုတဲ့ကိစ္စတွေကိုခက်လာဒီဒီဖွဲ့ကိုညွှန်ကြားတယ်လည်း
ရှမ်းလူငယ်ကွန်ရက်ဖွဲ့ကစိုင်းအောင်မြင့်ဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းအစုံလေးကိုနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့မိုးချိုးပြစ်ခံရရင်ရှေးဥတုနာပြုစုနည်းနဲ့ဘယ်လိုကုသနိုင်မလဲဆိုတာကိုသိကြရမှာပါမိုးချိုးပြစ်ခံရရင်တိတ်ဆုံးတဲ့အထိဖြစ်နိုင်သလိုအများစုကတော့ပြင်းထန်ဒဏ်ရာတွေရသွားတတ်ကြပါတယ်မိုးချိုးပြစ်မခံရအောင်ဘယ်လိုကာကွယ်နိုင်လဲမိုးချိုးပြစ်ရင်ဘယ်လိုဒဏ်ရာမျိုးရနိုင်သလဲဆိုတာနဲ့မိုးချိုးပြစ်ခံရတဲ့လူနာတွေကိုရှေးဥတုနာပြုစုနည်းနဲ့ဘယ်လိုကုသပေးနိုင်သလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดาดาเมียนครับอะกุโลจนเราดิโมยาดิยောက်ลาบิสุดะคาจาโรโมจูปิดเตอะจองลูดิပြောလာကြဆိုရင်လာကြတော့ပါဆရာเนาะအဲ့ဒီခါကျတော့မြန်မာပြည်မှာဆရာကြီးမိုးချိုးပြစ်တာခံရတဲ့အနေအထားဘယ်လောက်ထိရှိလဲဆရာကြီ
းအခုကျွန်တော်တို့အရင်နှစ်တွေလဲပေါ့เนาะမိုးတွင်ပဲဖြစ်ဖြစ်ပေါ့เนาะခုနကျွန်တော်တို့ပြောတဲ့တော်မီလောင်နဲ့အချိန်ပေါ့မိုးချိုးပြစ်တာကြီးကြားနေရတယ်မပြေသွားလိုက်လဲကျွန်တော်တို့သိကြပေါ့เนาะတော်တွေမှာတော့မြို့တွေမှာအနည်းငယ်နေရပဲကျွန်တော်ကြာရန်ကုန်တိုင်းဝန်ကြီးရှုံးနေတာခါပေါ်မှာဟိုယူလှမ်းပြီးမိုးချိုးပြစ်တာကြောင့်မီလောင်လာတယ်ရှိတယ်အဲ့တော့မိုးချိုးပြစ်တာကဘာမှမပါလဲဟိုအိုးရခင်နေရပေါ့ဖျားဆူမိုးချိုးပြစ်ဆိုကျွန်တော်ချိန်တွေ့တာရောက်ရှိတာပဲအဲ့တော့ဘာမှပြီမှလဲတော်တော်ဖြစ်နေတယ်ကဘာတောင်းကျွန်တော်ဒီလောက်ကတစ်စက္ကန့်မှာတဲ့အချိန်တရာမိုးချိုးပြစ်တယ်နောက်တစ်နှစ်တစ်နှစ်မှာမိုးချိုးပြစ်လို့လူတစ်ထောင်ကဖေးတယ်လို့ပြောတယ်ဘာမှပြီမှတော့ဘလောက်သေးရဆိုတာမတမ်းမရှိပြီပဲလဲသေသွားတာတွေရှိတယ်နောက်မသေးဘဲနဲ့ကျွန်တော်ပြန်ပြီးတော့ဆေးပူတာတွေရှိတယ်
ဟုတ်ကဲ့ဆရာဘလို့ကြောင့်အခုလိုဒီမိုးချိုးပြစ်ရတာဖြစ်ရပြီးတော့ဘလို့မျိုးလူရဲ့ဒီအသက်အနေကိုထိခိုက်ရလဲဆရာကြီး
ကြရတော့ဒီကောင်းကင်အချင်းချင်းတိမ်တိုက်ချင်းချင်းလမ်းပြီးလက်စစ်ကူးတာပေါ့ဗျာ။ဘုရင်တိမ်တိုက်ကြီးကြအရန်ကိုမိုင်းတောင်းနဲ့ချီပြီးတော့ရှိတယ်။အဲ့ဒီပုံမှာလေးစီးကြောင်းနေရာလည်းရှိတဲ့အခါကျတော့ဒီရေငွေ့ကြီးချင်းချင်းပုတ်တက်ပြီးတော့လက်စစ်အဖိုးကြီးလက်စစ်အမကြီးဖြစ်လာတာပေါ့။အဲ့တော့တိုင်ရက်အပေါ်မှာလက်စစ်အဖိုးကြီးလည်းရှိတယ်။အောက်မှာကျွန်တော်လက်စစ်အမကြီးရှိတယ်ဆိုရင်လမ်းပြီးလက်စစ်ကူးတာပေါ့ပုတ်တက်ချင်းခြားထားခြင်းတဲ့အခါကျတော့ပောက်ကွေးပြီးတော့မြည်ရှိတယ်နဲ့အဲ့ဒါကိုကျွန်တော်မိုးချုံနေလို့ပြောတာပေါ့နော်တိတ်ကျွန်တော်တခါကြလက်စစ်လက်ပြီးတော့မိုးချုံတာမကြားလိုက်ရတာမိုင်20ရက်ပို့ပြီးကွာဝေးနေလို့ကျွန်တော်မကြားတာပေါ့နော်အဲ့တော့ကျွန်တော်တို့အခုတော်တော်များအုံတိုင်းအခြေကြီးကြားတယ်ဆိုကျွန်တော်ကိုယ်နဲ့တော်တော်နီးနေပြီပေါ့နောက်တစ်ခုကလက်စစ်လက်ပြီးချက်ချင်းကျွန်တော်တို့ဒီ5စက္ကန့်အတွင်းအတန်ကြားလိုက်ရတယ်ဆိုလို့ရှိရင်လည်းဒါကိုယ်နဲ့တမိုင်လောက်နီးနေပြီပေါ့နော်အထူးသဖြင့်တော့ကျွန်တော်ထီထီမာမာယက်နေတဲ့နေရာတွေပေါ့ဥပမာကျွန်တော်ကျွန်းပင်တို့နောက်ကပထင်းဥပင်တို့အမြင့်ကြီးတွေပေါ့နော်နောက်အုံပင်တို့အဲ့ဒါတွေဆိုလှမ်းပြီးတော့လက်စစ်ဖြစ်တာပေါ့အဲ့တော့ကိုယ်ရဲ့ထဲမှာအားမရှိဘူးကိုတယောက်တည်းရှိနေတယ်မတက်ရက်နေတယ်ဆိုရင်လည်းသူ့ကိုလှမ်းပြနေတာပဲရေပြင်ထဲမှာခြေလေးလုံနေတယ်အဲ့ဒါကအားလုံးတပြောက်ွက်တဲ့နေရာမှာကိုယ်ခေါင်းလေးကထောင်နေလို့ဖြစ်တာပေါ့ဒါအဲ့ဒါလည်းမိုးရိုးလှမ်းပြနေတာပါအတူတူတည်းဒါကြောင့်ကျွန်တော်မိုးရိုးပြတဲ့အချိန်မှာလူကဝက်လိုက်ပါဆိုတာမျိုးပြောကြတာပေါ့နော်အဲ့တော့ဒီမိုးရိုးပြတဲ့သဘာဝကလျှက်စီးချောင်းတွေစီးတာဖြစ်တယ်နေနေလျှက်စီးဝင်လာနိုင်တယ်လျှက်စီးအိမ်မှာရှိတဲ့တယ်လီဖုန်းတိုင်းတွေအဲအိမ်မှာရှိတဲ့ကျွန်တော်တို့ရေဒီယိုဖွင့်ထားတယ်ဆိုတော့စီးဝင်လာနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီမိုးချိုးပြစ်လိုက်ပြီဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်မှာဘယ်လိုပျက်စီးသွားလဲဆရာကြီ
းကွတက်လိုက်တာနဲ့မတူဘူးပေါ့ကျွန်တော်ကဒါကလျှက်စစ်ဟိုစီးချောင်းဆိုပေမဲ့လည်းမိုးချိုးဆိုတာအင်းနဲ့အားနဲ့ခုနကပြောလို့အပူဓာတ်နဲ့ပါတာပေါ့နော်သူ့ရဲ့ခုနကအပူချိန်ရတယ်ကျွန်တော်နေမင်းရဲ့အပူချိန်ထဲမှာလောင်မြက်ပြီးတော့အများတယ်ပေါ့နော်အဲ့တော့ဒီအပြင်မဲ့ကိုယ်ခန္ဓာတွေဝင်သွားတာစက္ကန့်တန်းပေါင်းမှတစ်ပိုင်းလောက်ပဲကျွန်တော်ဝင်သွားတာဒုတိယဖြစ်သွားနိုင်တာကကျွန်တော်မိုးချိုးထည့်ရချိန်မှနဲ့တန်ရနောက်ကမိုးချိုးစကွင်းထဲမှာဝင်တဲ့ထိုင်ရပေါ့နော်နောက်ကတော့ဝစ်ထားတဲ့အဝစ်စားတဲ့လက်ကောက်တွေဆွဲကြိုးတွေပေါ့နော်တတ်တူပစ္စည်းတွေပေါ့အဲ့ဒီကနေကိုလောင်တဲ့ထိုင်ရအဲ့လိုမျိုးရှိတတ်တယ်အဲ့တော့မိုးချိုးကွမ်းနာတွေဝင်လာပြီဆိုလို့ရှိရင်ကျွန်တော်ယုတ်တဲ့ပုံကိုတန်းပြီးတော့ပေါ့လေကျွန်တော်လက်စက်ကအရင်ဆုံးပါဖြစ်လဲဆိုလို့ရှိရင်လူကြီးကမျက်စိတွေအကိုတကောလုံးကပြာနှမ်းသွားတာပေါ့နော်ခြေောက်တွေဒီဆက်ပြာနှမ်းနေတယ်ကျွန်တော်နာရီနေတဲ့ကြာကတော့ပျောက်သွားတတ်တယ်ကျေရအာယုံရိုးရီပျက်စီးပြီးတော့ကြွသားတွေကြော့သွားတာတွေလိဖက်တာတွေကြာနိုင်တယ်။ကြွသားတွေအလိုမျိုးဆွဲတင်းတဲ့တကြောင်နဲ့ဒီကိုယ်လုံးရက်ဆင်သွားတဲ့အဲဒီတကြောင်ဥကောင်းတွေမှာအတွင်းကြီးတဲ့ဒဏ်ရာတွေ၊ဘာပိုက်တွေမှာအတွင်းကြီးတဲ့ဒဏ်ရာတွေ၊အယိုးချိုးတဲ့ဒဏ်ရာတွေဖြစ်တယ်။အဲမိုးချိုးချိန်မှန်တဲ့လူ တဝက်ကြော်ကြော်ကနားစီတွေပေါက်သွားတော့နားကန်းသွားတယ်မျက်စိခွေတယ်လေထက်တာတွေတော့မှတ်ညာယောနေတာတွေကြာလို့ရှိရင်ဆိုဖြစ်တယ်ပေါ့နော်လူတိုင်းဝိုးရုပ်ပြတိုင်းသိတာမဟုတ်ဘူးဝိုးရုပ်ပြတဲ့လူတရားမှာ၁၀ယောက်ပဲသိနိုင်တယ်ဂျန်နဲ့၉၀ယောက်ကကျွန်တော်တို့ရဲ့လက္ခဏာတွေရတာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီမိုးချိုးပြတဲ့တန်ခံရပြီဆိုတော့ဆရာရေရှိဥသူနာပြည်စုံပိုင်းဘာတွေလုပ်ပေးနေလဲဆရာကြီးဒီကုသမှုပိုင်းရပေါ့နော
်ဆိုအရင်ကမျက်စိတက်တုံးကတော့တက်လိုက်နေတယ်ဆိုလို့ရှိရင်ကျွန်တော်အရင်ဆုံးသူ့တက်ကျိုးရင်းနဲ့ပါဝါမဝင်အောင်ကျွန်တော်အရင်ဆုံးသွားပြီးပြရတယ်မိုးအဲ့လိုကကမိုးချိုးထိပြီးသားလူကိုသွားကြရင်တော့တက်မလိုက်ဘူးအဲ့တော့တက်ခဏလေးကစက္ကန့်ပိုင်းတန်းပေါ်မှာတပုံလောက်ပဲကိုခဏလေးဝင်သွားတဲ့အတွက်ကြောင့်သူပြုတ်ထွက်သွားပြီးဆိုလို့ရှိရင်လဲနေပြီဆိုလို့ရှိရင်သူအသက်ရှင်နေတယ်သူ့သွားကြရင်တော့တက်ရစရာအကြောင်းမရှိဘူးအဲ့ဒီတော့ကျွန်တော်ဒီလူကိုကျွန်တော်ကပြုတ်စုလို့ရတယ်လူတပင်းကျွန်တော်ကဒီအသက်ကပြုစုနေပေါ့နော်ဒီ CPR လို့ခေါ်တာပေါ့နော်အဲလူကိုဖိပြီးတော့အသက်ရှူတည်တာတွေအဓိကတော့ဒီလူကအသက်ရှူနေသေးလားကျွန်တော် breathing ပေါ့နော်ကျွန်တော်အရင်စမ်းသပ်ရမယ်နောက် airway ပေါ့နော်လေရောင်းထဲမှာပိတ်ဆို့နေသလားပေါ့နော်အဲနောက်တော့မှကျွန်တော် twin လက်ပတ်မှုရှိသလားကျွန်တော်စမ်းသပ်မှာပေါ့သူရလက်ကောက်ပေါ်မှာတိုးသေးလားရှိကောင်းမှာတိုးသေးလားလို့အဲ့လိုရှင်နောက်တော့ဆက်ရိုက်တာမျိုးတွေပါရအစားပေါ့အသက်ရှူတာတွေသွေးလက်ပန်းတာတွေအထောက်အကူတွေပေးရမှာပေါ့အောက်ဆီဂျင်တွေပေးလို့ရတယ်ပြီးပြီးတော့နှလုံးသွေးထိန်းတာတွေ IV အကျောသွင်းတာတွေကြတော့သိပြီးတော့မလိုဘူးလို့ကျွန်တော်တို့သိရတယ်အထူးကအုံနောက်ထဲမှာတန်ရနှလုံးတန်ရတွေဦးစားပြီးရှာဖွေမှာဒါတွေဖြစ်သွားပြီလားချက်ချင်းမဲ့သူ့ ET ကြိုက်တယ်သွေးထဲမှာရှိတဲ့ enzyme တွေဆစ်တယ်ဒါအဲ့လိုကျတော့သူ့အရေးကြီးတာတော့ကိုကအရေးပေါ်ပြုစုပြီးသူ့ဆေးရုံခေါ်သွားပြီးတော့ဒါတွေကိုကျွန်တော်ရှာဖွေရမှာပေါ့နော်အဲ့ဒီပုံကျွန်တော်ဆက်ပြီးတော့ပြုစုပါတယ်တကယ်လို့ဒီလူဟာရှင်းတယ်ပြီးတော့ကောင်းနေတယ်ဆိုရင်3မီတာတွေအိတ်မပြောတာတွေဒါကြကြိုက်ခဲပြီးမူးရတာတွေကနောက်ပိုင်းမှာအာယုံကျိုးနဲ့ပတ်သက်တာတွေခံစားလာရတာပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့အတွက်ပေါ့နော်မိုးကြိုးအပြစ်မခံရအောင်ဆောသောစီးစီးတွေကခွာနေလားဆရာ
မှန်ပါတယ်အဲ့ဒါကတကယ်တမ်းကကျွန်တော်တို့ဒီပျက်စီးလက်တဲ့အချိန်မှာအိမ်ကအပြင်ကိုမထွက်နိုင်ပေါ့နော်ဒါပျက်စီးလက်ပြီဆိုတော့ကမိုးကြိုးဖြစ်ပြီဆိုတော့ကျွန်တော်သိတယ်ဗျအဲ့တော့အိမ်ထဲမှာနေတော့အကောင်းဆုံးပဲပြီးတော့အိမ်ထဲမှာနေနေမှာလက်ဆင်ပြီးပုံလေးစသီးစလုံးလေးတက်တူလေးကယ်လီဖုန်းလေးနဲ့ဝူးဝေးနေရမယ်တဲ့အဲ့ဒီနေရာတွေမှာရှင်းရှင်းကျွန်တော်တယ်လီဖုန်းလိုင်းလေးကိုလက်စီးဝင်လာနိုင်တယ်ပြီးတော့ရေချိုးနေမယ်ရေစိမ့်နေမယ်ဆိုရင်အဲ့ဒီကချက်ချင်းထွက်ရမယ်ရိုးကန်နေရတယ်တော့တချို့အိမ်တွေမှာဆိုရှင်အခုမိုးကြိုးလွှဲတိုင်းလေးပေါ့ကျွန်တော်တက်ထားတယ်အသောက်ကြီးတွေမှာကြောင်းနေမှာမိုးကြိုးလွှဲနေမှာတကယ်မိုးကြိုးပြတ်တဲ့အချိန်မှာကိုကကားစီးနေတယ်မိုးကြိုးလေဆိုကားထဲမှာရပ်ပြီးထိုင်နေလိုက်ပါတယ်ဒါပေမဲ့တက်တူပေါင်းလေးကိုကင်ထားရင်တော့တက်ပြီးတက်လိုက်နိုင်တယ်ပေါ့ဥစားမိုးကြိုးထိလာတယ်အဲ့ဒီကြောင့်ကျွန်တော်တက်တူပေါင်းလေးမကင်ပါနဲ့အိမ်ပြင်မှာရှိလို့ရှိရင်ကျွန်တော်တက်ပင်အောက်တွေကိုရှောင်ရှားပါဘာလို့တက်ပင်တွေကိုလှမ်းပြီးတော့ကျွန်တော်ဥစားပြောဆိုပေါ့မိုးကြိုးပြတ်တိုင်းလေလမ်းမီတိုင်းလေဘတ်စကားမှတ်တိုင်းလေအောက်တွေမှာမနေရဘူးခြုံထူးတဲ့နေရာကိုရှောင်ပြီးတော့ပုံရမယ်တော့ရေခုနေဆိုရေတွေကနေထွက်ပါလေလေစီးနေလို့ဆိုရင်ချက်ချင်းမဲ့စိတ်ကောင်းအောင်ကျွန်တော်သွားပါလေစိတ်လက်ငင်းလိုက်ကြတယ်ပေါ့နော်အဲ့တော့အကောင်းဆုံးကတော့ခုနကျွန်တော်တို့3ချားမှာပြက်စိတ်လက်တဲ့အချိန်မှာကိုယ်စပိန်နေထောင်းတာပြီစသိန်းနေထလာပြီဆိုတော့ဒါကိုယ်မိုးကြိုးပြပေါ်လာလာရှိနေပြီဆိုရင်လက္ခဏာပဲအဲ့လိုချိန်ကဘာလို့ရမလဲဆိုရင်ခုနပြောတဲ့နေရာကနေဖဲခြေလောက်နှစ်ဖက်ကိုစုပ်ထားလိုက်ပြီးတော့ဥကောင်းကိုဒူးကောင်းနဲ့လုံးလိုက်ထိုင်ချလိုက်ရမှာပေါ့ထိုင်ချပြီးတော့ကိုယ့်ရဲ့ဥကောင်းကိုဒူးနှလုံးသားထဲမှာဝက်လိုက်ရမှာဒီကြီးနဲ့နီးနေတဲ့နေပြီးဖွက်ထားပြီးတော့အဲ့ဒီနေရာမှာနေရမှာလဲချမေးကြီးကိုလဲချတာကတော့သိမချအောင်ခုနပြောလို့ပေါ့ချက်ချင်းပဲဝိုးစိုးကိုထိသွားနိုင်တယ်ဘယ်လောက်ထိဝှက်ထားရမလဲဆိုပါတော့ကျွန်တော်မျက်စိလက်တာကစက္ကန့်30အကဲမှာကြားလိုက်ရတယ်ဆိုရှင်ကိုကအဲ့ဒါမိနစ်30အထိအောင်နိုင်ဖွက်လောက်ပြီးအောင်လို့ဝှက်နေရကိုနဲ့နီးနေတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးတဲ့ကျမရေးစီစဉ်ကိုအခုလိုကြာသာပြည်နေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုစနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေကိစ္စအပါအဝင်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိတယ်လို့ကျွန်တော်တို့သောတာရှင်တွေမျှော်လင့်ကြပါတယ်လေ။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျှော်လင့်ချက်တွေပေါ့။အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932321999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့ဒေါက်တာရှင်နေအားလုံးကိုဖိတ်ခေါ်ပါတယ
်။ VOA ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။စစ်ဆိုးရအဆက်ဆက်မှာရှင်သန်ကြီးထွားလာခဲ့တဲ့မူရစေပြဿနာဟာအယတ္တအဆိုးရတက်ကဖြစ်ရှိရမယ့်ကိစ္စတစ်ခုဖြစ်လာနေတဲ့အကြောင်းဥအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့သူတင်ပြပေးထားပါတယ်ရှင်
တိုင်းနယ်ပြည်နယ်ခုနှစ်ခုမှာဖမ်းဆီးရမိတဲ့မွေးရစေးပမာဏဟာမနစ်ကတဲ့၃ဆပိုများတယ်လို့ဇွန်လ14ရက်နေ့မှာရန်ကုန်တိုင်းရဲတပ်ဖွဲ့မှူးကကြေညာပါတယ်မဆုံနိုင်တဲ့မွေးရစေးတန်တရာကိုဒီသတင်းကမိပေါင်းထိုးပြပြီးမှမထူးဆန်းတဲ့သတင်းလို့ဖြစ်နေပါတယ်1986မှာမွေးရစေးဝါနဲ့စိတ်ပြောင်းလဲစေသောစေးဝါများအန်ဒီယေတာစီကာကိုကြီးဘ ਹੁ အဖွဲ့ကိုတီထောင်တာမှုမွေးရစေးတိုက်ဖြစ်နေတာအနည်း40ရှိပြီလို့ပြောနိုင်ပါတယ်1988မှာစစ်အစိုးရတက်လာပြီး1999မှာစကားနဲ့အတွင်မွေးရစေးပြဿနာဏိကုံးချုပ်ရေးစီမံကိန်းကိုစတင်ပါတယ်ဒါပေမဲ့စကားနဲ့သာကြားလာတဲ့မွေးရစေးပြဿနာကိုမဖြေရှင်းနိုင်တဲ့အတွက်2014မှာနောက်ထပ်9နှစ်စီမံကိန်းတိုးချဲ့ပါတယ်မွေးရစေးပြဿနာရဲ့အခြေခံစစ်မြစ်ဖြစ်တဲ့စည်ရဲမှုကြာစည်ရေးနဲ့အစားထိုးဖွံ့ဖြိုးရေးကိုအကောင့်တွေဖော်ရမှာနိုင်ငံခြားအကူအညီအများကြီးလိုနေတယ်လို့2013တုန်းမြန်မာနိုင်ငံမွေးရစေးဝါးထိန်းချုပ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြပါတယ်ကုလသမဂ္ဂမွေးရစေးမှုခင်းနိုင်ငံရေးအဖွဲ့နဲ့ပူးတွဲပြီး baseline area စာရင်းကောက်တဲ့အခါမှာ baseline ပြုံးမှုရောဘိန်းထုတ်လုပ်မှုပါ2002ကစပြီးတိုးပွားလာကြောင်းသိရှိရပါတယ
်မွေးရစေးတိုက်ဖြစ်ရေးမှာပြည်သူလူထုပါဝင်နိုင်အောင်မြန်မာနိုင်ငံမွေးရစေးဝါးစန့်ကျင်ရေးအသင်းတွေကိုလွန်ခဲ့တဲ့နှစ်20ကျော်ကဖွဲ့စည်းခဲ့တယ်လို့2013မွေးရစေးဝါးထိန်းချုပ်ရေးအစည်းအဝေးခန်းစာမှာဖော်ပြပါတယ်ပြည်내အစ်စ်မှာ9သင်း၊ခရိုင်အစ်စ်မှာ23သင်း၊မြို့နယ်အစ်စ်မှာ135သင်းနဲ့ရာသပ်ပံအသင်းသား2000ကျော်ရှိတယ်လို့ဆိုပါတယ်။မွေးရစေးစန့်ကျင်ရေးပညာပေးဟောပြောပွဲ၊အလုံယုံဆွေးနွေးပွဲ၊အစီအဝေးအခမ်းအနားနဲ့သင်တန်းတွေကိုအဓိကထားပြီးဆောင်ရွက်နေပုံရပါတယ်။2012ကစပြီးတန်လျက်ရတ္တတုတ္တသတင်းဂျာနယ်ကလည်းအသင်းကထုတ်ဝေပါတယ်။အစိုးရနဲ့အသင်းအဖွဲ့တွေဟာကုလသမဂ္ဂနဲ့ရောအိန္ဒိယနိုင်ငံတွေနဲ့ပါပူပေါင်းဆောင်ရွက်ပေမဲ့မွေးရစေးပြဿနာဟာရှိနေစေဖြစ်ပါတယ
်။ပတ်ကြာစံကောကချင်မွေးရစေးတက်ဖြည့်ရေးအဖွဲ့ကို2014အစောပိုင်းမှာတီထောင်ဖွဲ့စည်းတာဟာအစိုးရရဲ့မွေးရစေးလမ်းစဉ်ချွတ်ချုံကြပုံကိုပြတာဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်။ကချင်ပြည်နယ်မှာမွေးရစေးသုံးဆွဲသူများလာတဲ့ပြဿနာကိုဖြေရှင်းမှုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကချင်ဘက်ပတစ်ကွန်ဗင်းရှင် KBC ကပတ်ကြာစံအဖွဲ့ကို2014ဖေဖော်ဝါရီလမှာတီထောင်ပါတယ်။တင်းဦးစရာ2000ကျော်နဲ့အသင်းဝင်4သိန်းကျော်ရှိတဲ့အဖွဲ့အစည်းဖြစ်ပြီးဘင်းကင်းတွေကိုဖြစ်စည်းတဲ့လူထုလှုပ်ရှားမှုဖြစ်ပါတယ်။မနစ်ကတဲ့ဧက9000ကျော်ဖြစ်စည်းနိုင်ခဲ့တဲ့ကြောင်းသိရပါတယ်။အစိုးရလုပ်တာကိုစောင့်နေရင်ပြဿနာပိုဆိုးလာနိုင်တာကြောင့်အခုလိုလူထုအင်အား300တာဖြစ်ပါတယ်တဲ့။ဒါပေမဲ့ဘင်းကင်းတွေဖြစ်စည်းရဲ့အတွက်စိတ်ကြွစည်းထုတ်လုပ်မှုပိုများလာနိုင်ပါတယ်
။ဘိတ်ဆိုင်တဲ့လေသမားအများစုဟာဆင်းရဲလွန်းလို့ဘဝရည်ရည်အတွက်စိုက်ကြရတာမို့ရာဇဝတ်မှုကျူးလွန်သူလို့သဘောမထားသင့်ဘူးလို့မြင်သူတွေလည်းရှိပါတယ်။မွေးရစေးလုပ်ငန်းမှာဘိန်းဆိုင်ပြိုးသူတွေမကပဲလူအတော်များများပါဝင်တာမို့ဘိန်းခင်းတွေပျက်စီးသွားတာနဲ့မွေးရစေးပြဿနာကွဲပြောက်သွားတာမဟုတ်ဘူးလို့ဆိုပါတယ်။ကချင်နဲ့ရှမ်းပြည်နယ်ကဘိန်းခင်းတွေဟာအစိုးရတပ်ရဲ့မဟာမိတ်ပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာရှိတာမို့ဘိန်းခင်းဖျက်ဆီးမှုဟာအန္တရာယ်ရှိပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလကပတ်ကြာစံအဖွဲ့ကိုတိုက်ခိုက်သူတွေဟာပြည်သူ့စစ်နဲ့ NDAKကချင်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ် NDAK နယ်ကြားဆောင်တပ်ထိန်းချုပ်တဲ့နယ်စပ်ဒေသမှာတရုတ်လုပ်ငန်းရှင်ကမြေငှားပြီးဘိန်းဆိုင်တာဖြစ်ကြောင်းသိရပါတယ
်တရုတ်အစိုးရပြည်အားပေးမှုကြောင့်ကိုကနဲ့ဝက်ဒေသမှာဘိန်းမဆိုင်တာနှစ်အတော်ကြာပြီးဖြစ်ပေမဲ့ဘိန်းအထွက်တိုးနေပါတယ်အကြောင်းကတော့အစိုးရတပ်နဲ့ပြည်သူစစ်ချုပ်ကိုင်ရာဒေသမှာဘိန်းဆိုင်ပြုံးမှုတိုးပွားလာလို့ဖြစ်ပါတယ်ရန်ပြည်နယ်မှာတင်ပြည်သူစစ်ပေါင်း100ကျော်ရှိပြီးအပြိုင်အဆိုင်ရန်မွန်ငွေရှာကြကြောင်းသိရပါတယ်။ဒါပေမဲ့ရန်ပြည်နယ်ကမွေးရစေးလုပ်ငန်းကိုငွေရင်းထောက်ပံ့ပြီးကြိုးကင်နေသူဟာတိုင်းရင်းသားလက်နက်ကိုင်မဟုတ်ဘဲပြည်ပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်။ပြည်ပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကိုင်ကမွေးရစေးထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးရစေးလုပ်ငန်းသက်ဆိုးရှင်းနေတာဖြစ်ပါတယ်။မွေးရစေးလုပ်ငန်းကအများအဆုံးများတဲ့အတွက်စစ်ဘုံနဲ့ရပ်ဖက်အရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်။ဒေသခံနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘုံပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်ပြည်ပအခြေစိုက်တရုတ်စီးပွားရေးသမားစတဲ့လူဒန်းစားတွေအားလုံးမွေးရစေးလုပ်ငန်းမှာပါဝင်ပတ်သက်ပြီးအပေးအယူလုပ်နေကြတာမျိုးတဦးသည်တစ်ဖွဲ့တည်းကိုအပြစ်ပုံချပြီးတရားခံရှာတာမျိုးဟာသဘောမကျဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ။
ငောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြတာပြည်နေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမိပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲမှုအပေါ်ရခိုင်အမျိုးသားပါတီကနေကန့်ကွက်ခဲ့ပါတယ်။မြစ်ကျနားမြို့အတွင်းတနတ်ထိမှန်တေဆုံသွားတဲ့ကချင်ចောင်းသားတဦးနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေဖြစ်ပွားခဲ့တဲ့ဆိုတာနဲ့ဒေသအတွင်းလူခွင့်ကြီးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းလူခွင့်ကြီးဖွဲ့တွေကနေကမ္ဘာကုလသမဂ္ဂလူခွင့်ကြီးအရာရှိ Miss Yan Healy နဲ့တွေ့ဆုံတင်ပြခဲ့တဲ့အကြောင်းတွေကိုကြားကြားရပါပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့မှာရခိုင်အမျိုးသားပါတီ ANP ကအကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာမိသည့်အချိန်ကမှသုံးဆွဲမှုမရှိခဲ့တဲ့နာမည်တစ်ကိုသုံးဆွဲမှုဟာရခိုင်ပြည်နယ်ကိုဘင်္ဂလီတွေရဲ့မူရင်းဒေသအဖြစ်ပုံဖော်ရာရောက်သလိုဘင်္ဂလီတွေကိုနိုင်ငံသားစစ်စစ်ရေးရာမှာအခွင့်ကောင်းရနိုင်ဖို့အတွက်အချိန်ကိုက်လှုပ်ဆောင်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ကိုးကွယ်တဲ့ဘာသာကိုအစွဲပြုပြီးလူမျိုးအမည်ခေါ်ဝေါ်သုံးဆွဲမှုဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ364နဲ့ညှိစွန်းနေတဲ့အတွက်ဘင်္ဂလီအရေးဖြေရှင်းရမှာရလက်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လဲအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်လူအခွင့်အရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့ပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြုပ်နယ်ထဲမှာကွန်ပျူတာတက္ကသိုလ်ကျောင်းသားတအူးနဲ့အစိုးရတပ်မတော်ဓာတ်တို့အကြားဖြစ်ပွားတဲ့ပြည်ပခတ်အတွင်းတနက်ပြစ်သက်ခံရတဲ့ကျောင်းသားကိစ္စနဲ့ပတ်သက်ပြီးကျောင်းသားတွေနဲ့လူထုတချို့ကနေဇွန်လ21ရက်နေ့ကဆန္ဒထုတ်ဖော်မှုတရားဖြစ်ပွားခဲ့ပါတယ်။တေဆုံးတူမောင်ကွန်ဆိုင်အောင်ရဲ့ရုပ်အလောင်းကိုယာချီတဲ့ကျောင်းသားနဲ့ပြည်သူတွေကမြစ်ကြီးနားရင်ခွဲယုံကနေမိသားစုနေအိမ်ကျွန်းပြင်သာရက်ွက်အထိတည်ယူချီတက်ဆန္ဒပြခဲ့ကြပါတယ်အစိုးရရဲတပ်ဖွဲ့တွေကတော့လူငယ်၈ယောက်ကလုံခြုံရေးတပ်သားနှစ်ဦးကိုဝိုင်းပြီးထိုးကျိတ်နေတဲ့အချိန်အသက်ခံရတူမောင်ကွန်ဆိုင်အောင်ကတနက်လူရကနေကြီလွတ်ပြီးထိမှန်တေဆုံးသွားတာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်လို့အမည်မျိုးမျိုးတွေထွက်ပေါ်နေပါတယ်ပြစ်ခတ်မှုနဲ့ပတ်သက်နေတဲ့တပ်မတော်ရာနှုတ်ကိုမြစ်ကြီးနားအမတ်တည့်ရဲစခန်းမှာထိန်းသိမ်းထားပါတယ
်27ရာစုပြည်လုံးညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီကနေချင်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးသူတို့ရဲ့သဘောထားဆန္ဒတွေကိုတောင်းခံသွားမှာဖြစ်ပါတယ်မကြာခင်ကျင်းပသွားမယ့်27ရာစုပြည်လုံးခေါ်ပြည်ထောင်စုငင်းချမ်းရေးညီလာခံဟာပြည်내တစ်ခုလူမျိုးတစ်ခုရဲ့အရေးမဟုတ်ပဲပြည်ထောင်စုတစ်ခုလုံးနဲ့သက်ဆိုင်တဲ့အတွက်ကြောင့်ချင်းနိုင်ငံရေးပါတီတွေအပြင်ချင်းအရက်ဖက်အဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေထံကနေသဘောထားဆန္ဒတွေတောင်းခံပြီးညီလာခံကျင်းပတဲ့အခါကျရင်တင်ပြပေးသွားမှာဖြစ်တယ်လို့ ZCD ပါတီအတွင်းရေးမှူးဦးခင်ကမ်းလျံကပြောပါတယ်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာနိုင်ငံရေးပါတီအားလုံးပါဝင်တက်ရောက်ခွင့်ရှိခဲ့ကြပြီးမယ်ယခု NLD အစိုးရသစ်လက်ထက်မှာတော့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးပါတီတွေကသာတက်ရောက်ခွင့်ရှိတော့မှာဖြစ်ပါတယ်ZCD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆန္ဒနေမြေ6နေရာမှာအနိုင်ရရှိတဲ့တခုတီးသောချင်းနိုင်ငံရေးပါတီတခုဖြစ်ပါတယ်
မွန်ပြည်နယ်အစိုးရရဲ့ရက်တရစီမံချင်းတဲ့အကောင့်ထဲပုံနေတဲ့ရွှေပြောင်းလို့ဓမ္မတွေကိုအိမ်ထောင်စုစည်းအသစ်ထုတ်ပေးတဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းပေးဖို့မွန်မျိုးသားပါတီကနေမွန်ပြည်နယ်ဝန်ကြီးချုပ်ထံဇွန်လ20ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာတစ်ဆောင်ပေးပို့ထားပါတယ်။ရွှေပြောင်းလို့သားတွေဟာအချိန်တိုင်းရင်သူတို့နေရက်ကိုပြန်မှဖြစ်တဲ့အတွက်ယာယီနေထိုင်ခွင့်လက်မှထုတ်ပေးရုံနဲ့လုံလောက်တယ်လို့မွန်မျိုးသားပါတီထွေထွေအတွင်းရင်းမှူးနိုင်လေဓမ္မကပြောပါတယ်။ပ ပြည်နယ်တွင်တိုင်းရင်းသားလူမျိုးတွေတည်ရှိမှုလူ့ရဲ့အချို့အစားပြောင်းလဲသွားစေမယ်ဆိုပြီးမွန်မျိုးသားပါတီဘက်ကကန့်ကွက်ခဲ့တာပါမွန်ပြည်နယ်တွင်ရွှေ့ပြောင်းလို့တမအများစုဟာအရာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းဒေသကြီးကအများဆုံးဖြစ်ကြတယ်လို့2015ခုနှစ်စည်ရင်အရာ3သိန်းကနေ4သိန်းကျော်အထိရှိနိုင်တယ်လို့တကောင်စည်ရင်ပါရွှေ့ပြောင်းလူ့ရဲ့စည်ရင်အရာသိရပါတယ်
ကရင်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ပြန်လည်ပေါင်းစည်းနိုင်ဖို့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တဲကဒေသခံတွေတောင်းဆိုပြီးလူထုဆန္ဒခံယူပွဲပြုလုပ်ပါတယ် KNU KNLA PC စတဲ့ကရင်လက်နက်ကိုင်သုံးဖွဲ့ကပြန်လည်ပေါင်းစည်းနိုင်ရန်ဒေသခံတွေလိုလားပြီးတော့ KNU ရဲ့မူဝါဒတစ်ခုတည်းအောက်မှာအတူတကွလှုပ်ဆောင်စေချင်တယ်လို့ကော့ဂရိတ်မြို့နယ်လူထုခေါင်းဆောင်တို့ဖြစ်တဲ့မမ်မြအေးကပြောပါတယ်ဇွန်လ16ရက်နေ့ကပြုလုပ်တဲ့လူထုဆန္ဒခံယူပွဲဟာဒေသခံလူထုတထောင်ကျော်ကနေပြန်လည်ပူးပေါင်းဖို့တောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူ့ခွင့်ရေးအရာရှိ Miss Yahili ဟာတိုင်းနာလက်နက်ကင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာလူခွင့်ရေးချိုးဖောက်မှုခံနေရတဲ့ရှမ်းမြောက်ဒေသမှာရှိတဲ့မြို့နယ်တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်သက်ခြင်းခံနေရပါတယ်ဒီအချိန်လေးမှာရှမ်းလူခွင့်ရေးအဖွဲ့တွေကလည်းဒေသတွင်းလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့မစ္စယန်ဟီလီနဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ဒီကြောင့်တော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေကလူခွင့်ရေးမျိုးမျိုးချိုးဖောက်ခံနေရပါတယ်။မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလတမကလူခွင့်ရေးအရာရှိမစ္စယန်ဟီလီအနေနဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့ရှမ်းမြောက်ဒေသဘက်ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်တတ်ခြင်းခံနေရတဲ့အခြေအနေမှာရှမ်းလူငယ်ကွန်ရက်အဖွဲ့ကနေလူခွင့်ရေးချိုးဖောက်မှုခံနေရတဲ့အကြောင်းကိုမစ္စယန်ဟီလီထံတင်ပြခဲ့တယ်လို့ရှမ်းလူငယ်ကွန်ရက်ကကိုစရဲဆိုင်အောင်မြင့်ဦးကပြောပါတယ်
ကြရတယ်ဒီကရာစီမံကိန်းတွေကျွန်တော်တို့စံကုန်တွေကြောင်းလုံးမှုတွေကိစ္စတွေပြီးအင်ဂျင်ဆူကိစ္စတွေပြီးတော့ချိန်ကြောင်းလုပ်ကမာတွေဘာလို့ချိန်ကြောင်းလုပ်ကြတယ်လို့အင်ဂျင်ဆူလုပ်တဲ့ကိစ္စတွေကကျွန်တော်တို့ကအများကြီးပြခဲ့တယ်ပြီးတော့ညပိုင်းကိစ္စမှာတော့ကျွန်တော်တို့ကြောင်းမဲနဲ့နှန့်ခမ်းမှာဖြစ်တဲ့နေတဲ့ဟိုတက်တယ်မပေါ်နေတဲ့ဒီလိုအရာလုံးချုပ်မှုရှုတဲ့ကိစ္စတွေပုံဖက်လာဒီဖွဲ့ကိုဒီလိုမျိုးကြတယ်ဒီလိုလည်းဒီလိုလည်းဒီဖွဲ့ကိုကြောင်းနေကြတာကတော့ကျွန်တော်တို့အနေနဲ့ဒါတွေကသိအောင်ဆိုတာအရေးပေးမှုတွေကျွန်တော်တို့ကြိုးစားနေကြပါတယ်
NLD ဆိုရတဲ့လက်ထက်မှာရတရားစီမံကိန်းမှာပါဝင်တဲ့ရှေ့ပြောင်းနေထိုင်တဲ့အလုပ်သမားတွေကိုအိမ်ထောင်ဆုစင်းထုတ်ပေးတာတွေရှမ်းပြည်နယ်အတွင်းမြို့ဝင်ထွန်းမှုဦးတွေဒေတာခံပါရာစာပေကိုရေးတာခွင့်မပြုဘဲပိတ်ပင်မှုတွေရှိနေတယ်လို့ဆိုင်းအောင်မြင့်ဦးကဆိုပါတယ်ဒီလူခွင့်ရေးချိုးဖောက်ခံနေရတဲ့ဒေတာခံလူထုတွေအတွက်မစ္စယန်ဟီလီအနေနဲ့မြန်မာအစိုးရနဲ့တပ်မတော်တို့တဆုံတရာဖိအားပေးနိုင်လိမ့်မယ်လို့ဆိုင်းအောင်မြင့်ဦးကမျှော်လင့်တယ်လို့လည်းပြောပါတယ်မစ္စယန်ဟီလီဟာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလာရှိုးမြို့ထိလေရင်နဲ့တွားရောက်ခွင့်ပေးပေမဲ့တကယ့်စစ်ရေးပဋိပက္ခဖြစ်နေတဲ့ကြောက်မဲကုတ်ခိုင်နမ်ခမ်းမြို့နယ်ဘက်ကိုလုံခြုံရေးအရမြန်မာအာဏာပိုင်တွေကတွားခွင့်မပြုခဲ့ပါဘူးမစ္စယန်ဟီလီရဲ့ဒီတစ်ခေါက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ဘက်ကိုလည်းရောက်ရှိသွားပြီးမြန်မာနိုင်ငံအနောက်ပိုင်းကလူမျိုးရေးပြည်ထနာကိုတွားရောက်လေ့လာမှတ်တမ်းယူခဲ့ပါသေးတယ်
။ဆက်ပြီးတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းမွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေနဲ့မေလ18ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။မွန်ပြည်နယ်အတွက်အစိုးရနဲ့လွတ်တော်ကြားအပြန်အလှန်ထိန်းချုပ်မှုအားနည်းနေပြီလား။ဒီအခြေအနေကိုမြင့်ရင်စနိုင်ကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်။
ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အခြေအနေကိုသထုံမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပြပါဗျ
။လွှတ်တော်ကကျွန်တော်တို့လွှတ်တော်မှာဒီကောင်းမင်းကြီးတွေဆိုတင်လာတဲ့ဓာတ်ရင်းမှာတတိထားပေါ့နော်။ဒီကောင်းကဒီလိုမျိုးဒီကောင်းမျို
းလွှတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ဟာမေးကွန်းမေးဖို့အစိုးတင်ဖို့နဲ့ဥပဒေကြမ်းရေးဆွဲဖို့အတွက်သာဖြစ်ပြီးအစိုးရဝေဖန်တာထောက်ပြတာတွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့အလုပ်မဟုတ်ဘူးလို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောသွားပါဗျ။ကျွန်လ18ရက်နေ့ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံထားတာနဲ့ပတ်သက်ပြီးကြက်မြောမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကအခုလိုပြန်ပြောပြပါဗျာ
။အစိုးရလုပ်သူဒီမှာကျွန်တော်ဝန်ခံတာတို့ဒီမှာထောက်ပြတာတို့ဒါကျွန်တော်တို့လုပ်ဖို့အစိုးရတွေဝန်ခံတာ။ဒီကကျွန်တော်တို့လွှတ်တော်နဲ့အစိုးရဆိုတာဒါတွေထိကြောက်ဖို့ချန်မဲ့လဲပေါ့နော်။ထိကြောက်ဖို့ဒါလူထိကြောက်လို့နေရမှာလေ။ဒါကသူတို့လုပ်နေတဲ့အလုပ်ကကျွန်တော်တို့အနာကိုစိုက်လို့
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလာရာဟာမွန်ပြည်နယ်ဆိုရနဲ့မွန်ပြည်နယ်လွှတ်တော်အကြားပတ်သက်မှုရှိနေတဲ့အနေအထားကြောင့်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ
။ပြည်နယ်ကလွှတ်တော်ကဆိုရကအပတ်ပြီးတော့သုံးသုံးပြည့်ဆုပ်ပြီးတော့သူတို့ညှိနှိုင်းပြီးပြည်နယ်ကကောင်းတဲ့ပေါ်ပါလားတဲ့။
ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေမွန်ပြည်နယ်လွှတ်တော်ကိုလာပြီးတော့လက်ညွန့်ချက်ပေးသွားတာနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ဟာပြည်သူ့လွှတ်တော်ရဲ့လက်အောက်ခံဖြစ်သွားပြီလားမွန်ပြည်နယ်လွှတ်တော်ဟာမွန်ပြည်နယ်အစိုးရရဲ့လုပ်ငန်းဆောင်တာတွေကိုထိန်းချုပ်ပိုင်ခွင့်မရှိဘူးလားဆိုတာမျိုးမွန်ပြည်သူတွေအကြမ်းမှာမေးခွန်းထုတ်เสียဖြစ်လာနေခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနာဆင်ကြရမှာပါ
။ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲဖို့မြန်မာအစိုးရရဲ့ပြောဆိုမှုအပေါ်ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့အတွင်းတနက်ထိမှန်တည်ဆုံသွားတဲ့ចောင်းသားတဦးနဲ့ပတ်သက်ပြီးចောင်းသားတွေနဲ့လူထုတချို့ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ VOE ရဲ့ဂျာတာပရင်းနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ကြောင်ကြနေမနေ့ကမှာတော့ကျမရင်းနဲ့တိုင်းရင်သရင်လာပြင်တခြားပြန်လဲထုတ်လွှင့်ချက်တွေကိုနာဆင်ပေးရမှာဖြစ်ပါတယ်အစီအစဉ်အဆုံးသတ်ခဲ့မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်ဂျာမနီနိုင်ငံ Frankfurt မြို့တောင်ဘက်နာဗျန်ဟိုင်းမြို့နယ်ကရုရှင်ယုံတီုံထဲမှာပြီးခဲ့တဲ့သိပ်မကြခင်အချိန်ပိုင်းအတွင်းကပဲတနတ်သမားတဦးဝင်ပစ်တာကြောင့်လူ25ယောက်ထက်မနည်းဒဏ်ရာရတဲ့သတင်းကိုအခုအမေရိကန်ရုပ်သံသတင်းဌာနတွေကတိုက်ရိုက်ထုတ်လွှင့်နေပါတယ်တနတ်ပြစ်မှုဖြစ်တဲ့ရုပ်ရှင်ရုံတဲကိုဂျာမန်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေကဝင်ရောက်ရှင်းလင်းလာမှာတော့အဲ့လိုဝင်ပြီးတော့ပြစ်တဲ့တနတ်သမားတေဆုံးသွားတယ်လို့ဂျာမန်ပြည်ထရေးဝန်ကြီးကပြောတာကိုကိုကပီရိုက်တာသတင်းကဖော်ပြတာကိုလည်းရုပ်သံသတင်းဌာနတွေကထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာသုံးဝင်ကြခီးစဉ်နဲ့ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံရောက်ပြီးတာနဲ့မဟာချိုင်အရက်ကိုသွားပါတယ်။အဲ့ဒီနေရာဟာမြန်မာနိုင်ငံသားရွှေ့ပြောင်းလူသမားအများအပြားပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့နေရာဖြစ်ပြီးဒေါက်ဆန်းစုကြည်ကိုတွေးဆုံနှုတ်ဆက်ခွင့်ရဖို့ထောင်ထဲကြီးတဲ့လူသမားတွေစောင့်နေခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းဆူရရဲ့တင်းကျပ်လာတဲ့လူညွန်ရေးစီစဉ်တွေအောက်မှာပဲအခန်းတစ်ခုထဲမှာလူသမားတချို့နဲ့ဒေါက်ဆန်းစုကြည်တွေးဆုံစကားပြောရပါတယ်။အပြင်မှာနောက်ထပ်ရာပေါင်းများစွာသောလူသမားတွေရှိနေသေးတာကိုသတိပြုမိတဲ့ဒေါက်ဆန်းစုကြည်ကအဲ့ဒီလူသမားတွေကိုအပြင်ထွက်ပြီးစကားပြောဖို့စီစဉ်ခဲ့ပေမဲ့ရုတ်တရက်မိုးသီးထန်လာတာကြောင့်စီစဉ်ပြတ်သွားပြီးဘန်ကောက်ကိုပြန်သွားပါတယ်။အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ထုနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အချိန်တွေအဆုံးသတ်ဖို့ရပလီကန်အမတ်တွေဘက်ကကြိုးစားပါတယ်လွတ်တော်အစည်းအဝေးတွေကိုလွတ်ရင်းနဲ့အားလိုက်ရဲ့ကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြပွဲအဆုံးသတ်အောင်ကြိုးစားတာပါဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့အခုချိန်ထိမလျှော့သေးပါဘူးခင်ဗျာဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ပြီးတည်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ထွက်လာမယ့်တမိုင်းဝင်လူထုဆန္ဒခံယူပွဲအတွက်ပြီးတည်နိုင်ငံမှာဒီကနေ့မဲပေးနေကြပါပြီခင်ဗျာပြင်သစ်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဗိုလ်ထုနေကရှင်းပြန်ကစားကြတာမှာ Iceland က Austria ကို2ဂိုးတကူ Ireland ကအီတလီကို2ဂိုးကိုမရှိ Belgium က Sweden ကို2ဂိုးကိုမရှိနဲ့အသီးသီးနိုင်ရပြီး Hungary နဲ့ Portugal ပွဲမှာတော့တစ်ဖက်3ဂိုးစီနဲ့တရေကျသွားပါတယ်အခုဆိုရင်အုပ်စုပွဲစဉ်တွေအားလုံးပြီးဆုံးသွားပြီဖြစ်တာကြောင့်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေအတွက်16သင်းတက်သွားပြီဖြစ်ပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိင်ကြေညာပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေး internet ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်จะมาความอยู่ว่า
This program has come to you from the Voice of America, Washington.